Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်အသံရဲ့2022ခုနှစ်နိုဝင်ဘာလ26ရက်တောက်ကြမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာနဲ့ရုပ်သံကပါပူရဲတင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လေးဦးပါတဲ့နေကိုဒေါက်ကင်မျိုးတဲ့နဲ့သူပြောပြပေးမှာပါဒီမနေ့နားဆင်မဲ့သတင်းတွေမှာတော့ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်မှာအသေခံကားဘုံးခွဲတက်ခတ်မှုကြောင့်လူ၈ယောက်ထက်မနည်းသေဆုံးသွားတဲ့သတင်းဆိုင်ဘီးရီးယားဒေသကကြောင်မျိုးရေးထုဖော်ရေးလုပ်ငန်းမှာမတော်တဆမှုကြောင့်လူပေါင်း50ယောက်သေဆုံးသွားတဲ့သတင်းစတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်သတင်းတွေကိုကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြည့်မှာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးမှာပါအဲ့ဒီအထက်တင်ဆက်ပေးမဲ့တင်ပြမှုတစ်ခုကတော့
ဒီအမျိုးသမီးတွေကဒီအနာတူနေပါတယ်မှာတို့ရဲ့ရင်းချမ်းစာဆန္ဒပြတဲ့ခါမှာလို့ရှင်ရဲ့ခုလို့ရှိရင်ဒီနေ့ပို့ရှင်တာတစ်ဖက်ခံရတာက60နာရီ6ရောက်ပေါ်နေတာက
ဒါအပြင်ကဘာတဝမ်းအမျိုးသမီးအကျန်းဖက်မှုတွေပပျောက်ရေးအတွက်16ရက်တာလှုပ်ရှားမှုကိုလည်းမနေ့ကစတင်ခဲ့တဲ့အကြောင်းနဲ့အဲဒီနောက်ပတ်စင်ကဏ္ဍတွေမှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုတင်ဆက်ဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးသက်တို့ကတင်ဆက်ပေးကြပါလိမ့်မယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကစာတင်ကြောင်းတစ်ခုနီးကြာသာပတ်နေ့ကလွန်ကျွေးရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်တဲ့အသေခံကားဘုံးပောက်ခွဲမှုကြောင့်လူ၈ယောက်ထဏ်မင်းသေဆုံးပြီး18ယောက်ဒဏ်ရာရသွားပါတယ်ပောက်ခွဲမှုကြောင့်ကြီးကျယ်ထိတ်လန့်တုံ့လို့ရပါတယ်အတန်းထဲမှာကျောင်းသားတွေကိုစာတင်နေချင်းပောက်ခွဲမှုရှင်ကကျောင်းဝင်းထဲအထိရိုက်ခတ်ခဲ့ပါတယ်လို့အခင်းဖြစ်တဲ့နေရာနီးစာတင်ကြောင်းကဆရာတယောက်ပြောဆိုသွားတာပါကျေလောင်တဲ့ပောက်ခွဲသံနဲ့နောက်ဆက်တွဲမိခိုးလုံးကြီးတွေကြောင့်ဘေးလွတ်ရာထွက်ပြေးခဲ့ရပြီးပေါအောင်နေရာကပြန်ထွက်လာတဲ့အချိန်မှာအလောင်းရှင်လောင်းနဲ့ဒဏ်ရာရသူ၁၀ယောက်ထက်မနည်းတွေ့ရတယ်လို့လည်းကိုယ်တိုင်တွေ့ရသူတယောက်က VOA ဆိုမာလီဌာနကိုပြောပါတယ်မိုဂါဒီရှုမြို့တော်ရဲတပ်ဖွဲ့ပြောခွင့်ရအဘိတာဖတာအတန်ဟာဆန်ကတော့လူညိုရင်းရင်နှန်းကိုပြစ်မှတ်ထားအသေးခံဘုံခွက်တက်ခဲ့တဲ့အကြောင်းပြောဆိုခဲ့တာပါကုလသမဂ္ဂအတွက်လူညိုရင်းတာဝန်ယူပေးနေတဲ့ရင်နှန်းကိုဖောက်ခွဲပစ္စည်းတွေထင်ဆောင်လာတဲ့ SUV ကားစင်းနဲ့ဘေးကနေရှင်းမောင်းပြီးဖောက်ခွဲတက်ခိုက်တာလို့လည်းသူကပြောပါတယ်တက်ခတ်မှုကြောင့်၈ယောက်သေပြီး18ယောက်ဒဏ်ရာရတဲ့အကြောင်းလည်းရဲတပ်ဖွဲ့ပြောခွင့်ရကဒင်းတောက်တွေကိုအတိအပြုပြောဆိုခဲ့တာပါမူဂါဒီရှုမြို့တော်အချက်အချာနေရာမှာဖြစ်ပွားတဲ့အသေခံဘုံးခွဲတိုက်ခတ်မှုကြောင့်အနားမှာရှိတဲ့အငယ်စားစီးပွားရေးလုပ်ငန်းတွေနဲ့စားသောက်ဆက်တဆိုင်ပျက်စီးသွားခဲ့ပါတယ်။ပောက်ခွဲမှုဖြစ်တဲ့အချိန်မှာကျောင်းသား1000ကျော်စာတင်နေတဲ့အနီးအနားကစာတင်ကြောင်းလည်းထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်
။အာဖရိကတိုက်နောက်ပိုင်းမှာရှိတဲ့ဘာကီနာဖာဆိုနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေကြောင့်လုံခြုံရေးအခြေအနေဆိုးဝါးနေချိန်မှာပဲဗိုလ်တပ်နေကရတန်ကဒေသတီဘူးမှာရှိတဲ့တပ်ဖွဲ့တစ်ခုအတိုက်ခိုက်ခံရပြီးစစ်သား3ဦးကြာဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီတဟန်ရခဲ့တယ်လို့နောက်ပြီးတော့စစ်သွေးကြ12ဦးလည်းအသေးရမိတယ်လို့စစ်တပ်ကဂျက်တဘရီနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။နိုဝင်ဘာ14ရက်ကစပြီးအစ္စလာမစ်စစ်သွေးကြလို့တန်လျာရှိသူတွေတိုက်ခိုက်တာဟာအခုတိုက်ခိုက်မှုနဲ့ဆိုရင်3ချိန်ရှိပြီဖြစ်ပါတယ်။နိုဝင်ဘာ14တိုက်ခိုက်မှုကနေလုံခြုံရေးတပ်သားအယောက်60ကျော်တေဆုံးခဲ့ရပြီးအရသာတရာစင်လောက်တေဆုံးခဲ့ရတဲ့အတွက်ဒေါသထွက်ပြီးနိုင်ငံတလွားဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူကင်မရာ Rockmark ကာဘိုနှုတ်ထွက်ပေးဖို့အတွက်တောင်းဆိုခဲ့ကြတာပါ။ဘာကီနာဖာဆိုမှာလူထောင်ပေါင်းများစွာတေဆုံးပြီးတန်းနေချီအိုးရင်ဆန့်ခွာထွက်ပြေးရတဲ့ Al Qaeda နဲ့ IS စစ်သွေးကြွတွေနဲ့ဆက်နွယ်နေတဲ့စစ်သွေးကြွလှုပ်ရှားနေတာဟာ၄နှစ်တာရှိပြီဖြစ်ပေမဲ့အစိုးရကနိုင်နေမှုတွေမလုပ်ခဲ့တဲ့အတွက်စနေနေ့မှာအစိုးရကိုဆန့်ကျင်ဆန္ဒပြဖို့အတွက်အတိုက်ခံတွေကဆော်နေတာဖြစ်ပါတယ်
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရှေ့ပိုင်းကတရားစတဲ့တူဖော်ရေးလုပ်ငန်းတစ်ခုကို CODC ကိုလို့ခေါ်တဲ့လက်နက်ကင်ဖွဲ့ရဲ့တက်ခတ်မှုကြောင့်တရုတ်နိုင်ငံသား2ဦးသေဆုံးပြီးအများအပြားပြည်မေးဆွဲဖမ်းဆီးခံရတဲ့အကြောင်းစစ်တပ်ပြောခွင့်ရကကြာသာပတ်နေ့မှာပြောလိုက်ပါတယ်။ဒေသခံအရက်ဖက်အဖွဲ့ခေါင်းဆောင်တယောက်ကလည်းသေဆုံးမှုနဲ့ပတ်သက်လို့တီးပြခဲ့ပြီးနောက်ထပ်တရုတ်နိုင်ငံသား၈ယောက်ပျောက်ဆုံးနေတယ်လို့ပြောပါရတယ်။တရုတ်နိုင်ငံသားတွေရွှေတူဖို့ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့အီချူပြည်နယ်ဂျူကူးဒေသကဗိုလ်ထုံးတွေတက်ခတ်မှုဟာဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ကွန်ဂိုနိုင်ငံဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ CODC ကိုလက်နက်ကင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းသူကပြောပါရတယ်။ဂျူကူးဒေသမှာ အစိုးရစခန်းတစ်ခုအပြင်တရုတ်နိုင်ငံသားတွေရဲ့စခန်းတစ်ခုလည်းတက်ခဲခံရပြီးနှုတ်ဦးသေးအများအပြားဖမ်းဆီးခံရတဲ့အကြောင်းဒေသခံစစ်တပ်ပြောခွင့်ရရရှိဂျူးစ်ကိုကူကပြီးရိုက်တာသတင်းကဖော်ပြခဲ့တာပါ။တက်ခဲမှုကျွလွန်ကြောင်းဆွဆွဲထားတဲ့ COTECO ဖွဲ့နဲ့ခေရှာဆာမျိုးတော်ကတရုတ်တန်ယုံတို့ကတော့လက်တလုံးတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဂျူဂူဒေသမှာ2018ခုနှစ်ကစလို့ COTECO ဖွဲ့ရဲ့အချင်းချင်းတက်ခဲမှုတွေကြောင်းအရက်သားရာချီတည်ဆုံးခဲ့ရပြီးထောင်နဲ့ချီနေရစွန့်ခွာထွက်ပြေးနေရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားတာပါ။ဂျူဂူဒေသကနေရစွန့်ခွာထွက်ပြေးနေရတဲ့အရက်သားတွေကိုပြီးခဲ့တဲ့တနင်္လာနေ့ညတုန်းကတက်ခဲခံရမှုကြောင့်လူနဲ့ဆယ်လောက်တည်ဆုံးပြီးတက်ခိုက်မှုကလည်း COTECO အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရကဆွဆွဲပြောဆိုထားပါတယ
်။ဆူဒန်မှာစစ်တပ်ကပြီးခဲ့တဲ့လတည်းသူတို့အာဏာသိမ်းပြီးဖျောက်ချခဲ့တဲ့အရက်သားဝန်ကြီးချုပ်အက်ဗ်ဒလာဟမ်တက်ကိုပြန်ပြီးခန့်အပ်ဖို့အတွက်သဘောတူညီခဲ့တဲ့နောက်မှာစစ်ကောင်စုံတွေကိုဖိအားပေးတဲ့အနေနဲ့ထောင်ပေါင်းချီတဲ့ပြည်သူတွေဟာမြို့တော်ကာတွန်းနဲ့တခြားမြို့ကြီးတွေမှာကျေးဇူးပြင်းတွေကခြိတက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်နဲ့သဘောတူညီချက်အတွက်ဝန်ကြီးချုပ်ကတနင်္ဂနွေနေ့မှာလက်မှတ်ရေးထိုးခဲ့ပြီးမယ်။ထင်ရှားတဲ့နိုင်ငံရေးပါတီတွေနဲ့ဩဇာကြီးတဲ့ဆူဒန်ဆန္ဒပြလှုပ်ရှားမှုအဖွဲ့ကတော့လက်မခံကြပဲဒါဟာဆန္ဒပြသူတွေကိုတစ္ဆာဖောက်တာလို့တချို့ကပြောတယ်လို့ဒါဟာစစ်တပ်ကအာဏာသိမ်းမှုကိုနိုင်ငံရေးရဖုံးကွယ်မှုတစ်မျိုးလို့လည်းဝေဖန်ကြပါတယ်ခါတူးမျိုးတော်ကအလုသမားလူရန်စားရနေတဲ့ရက်ွက်တစ်ခုမှာဆန္ဒပြနေတဲ့သူတွေကတော့တော်လန်ရေးဟာပြည်သူတော်လန်ရေးဖြစ်ပြီးစစ်သားတွေတန်းရအောင်ပြန်ပြီးသွားဖို့အတွက်ကြွေးကြော်ခဲ့ကြတယ်လို့ဆန္ဒပြပွဲတွေအတွင်းတည်ဆုံးရတဲ့သူတွေအတွက်တရားမျှတမှုဆောင်ကျဉ်ပေးဖို့ပါတောင်းဆိုခဲ့ကြတာပါပို့ဆူဒန်ကဆာလာဝတ်မာလာနေနဲ့အနောက်ဒါဖာကမြို့ကြီးတွေပါဝင်ဆူဒန်နိုင်ငံတလွန်ဆန္ဒပြနေတာကိုဆိုရှယ်မီဒီယာတွေမှာထုတ်လွှင့်နေတာဖြစ်ပါတယ်နိုဝင်ဘာ18ရက်နေ့ကလေးကအနောက်ဒါဖာပြည်မှာရွာပေါင်း46ရွာမှာမိလောင်မှုတွေလူရဲမှုတွေနဲ့အတူအဓိကရုံးတွေဖြစ်ပွားခဲ့ပြီးတည်ဆုံးရသူပေါင်းဟာ43ဦးနဲ့မနည်းရှိခဲ့ပြီးအမျိုးသမီးနဲ့မိန်းကလေးငယ်တွေမရင်ချင်ခံရတာကလေးငယ်20လောက်ပျောက်ဆုံးနေကြောင်းသတင်းတွေရတာတယ်လို့ကုလသမဂ္ဂကပြောပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.9 kHz 15653ညလိုက်တိုမီတာ25 kHz 11.83 ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေမနေ့ကင်းတဲ့နေ့နားဆင်နေရတာဖြစ်ပါတယ်ရုရှားနိုင်ငံစိုက်ဘေးရီးယားဒေသကကြောင်မီသွေး 2.0 လုပ်ငန်းမှာဒဏ်ငွေယူဆရာကမတော်တဆမှုကြောင့်အလုပ်သမားတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း52ယောက်သေဆုံးကြောင်းရုရှားသတင်းဌာနတွေကဖော်ပြကြပါတယ်။ဆိုဗီယက်ယူနီယံခေတ်ကဆက်လို့အဆိုးဆုံးကြုံခဲ့ရတဲ့မတော်တဆမှုမှာပိတ်မိနေတဲ့ကြောင်မီသွေးလုပ်သားတွေကိုကယ်ဆယ်ဖို့ကြိုးစားခဲ့ကြတဲ့အရေးပေါ်ကယ်ဆယ်ရေး6ဦးလည်းသေဆုံးသွားခဲ့တာပါ။
возбуждено уголовное дело
по обвинению в преступлении Пекин Лунюе Сиган ни чупамму ри твэ ясу чао не сонсан сисе му ри сатин ни ба би ло акин пхи я кимару во дита га сонсан сисе комити тавэн шиту ту пхи те нарэста анан ива пьо су твара ба မတော်တဆမှုဖြစ်ခဲ့တဲ့ကြောင်မီသွေးရင်းလုပ်ငန်းကညွှန်ကြားရေးမှူးနဲ့လက်ထောက်အရာရှိတို့အပါအဝင်တာဝန်ရှိသူ3ယောက်ကိုဖမ်းဆီးထားကြောင်းလည်းပြောဆိုခဲ့ပါတယ်။စုံစမ်းစစ်ဆေးသူတွေကတော့တွင်းထဲကလေဝင်လူထွက်ပေါက်တွေမှာဒဏ်ငွေယူဆင်ရာကကြောင်မီသွေးလုပ်သားတွေအသက်ရှူမွန်းချက်ခဲ့ကြပြီးမိသိန်းဒဏ်ငွေပောက်ကွဲမှုဖြစ်ခဲ့ပုံရတယ်လို့ယူဆထားတယ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒီဆုံးသူတွေထဲမှာတော့အစောပိုင်းမှာအလောင်းတွေရှာဖွေတွေ့ရှိထားတဲ့လုပ်သား17ယောက်အပြင်ပျောက်ဆုံးနေသူ35ယောက်နဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း6ဦးပါဝင်ပါတယ်။မိခွန်ငွေရှူရှိုက်မိသူတချို့ပါဝင်ဒါဇင်နဲ့ချီတဲ့လူတွေကိုလည်းစေယုံတင်ကုသပေးထားရပြီး၄ယောက်ကတော့စိုးရိမ်ရတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောဆိုထားပါတယ်။သမ္မတဗလာဒီမီယာပူတင်ကတော့မတော်တဆမှုနဲ့ပတ်သက်လို့ဒေသခံအုပ်ချုပ်ရေးမှူးအရေးပေါ်လုပ်ငန်းတာဝန်ရှိသူတွေနဲ့ဆက်သွယ်စကားပြောခဲ့ပြီးလိုအပ်တဲ့အကူအညီပေးဖို့အရေးပေါ်လုပ်ငန်းဆိုင်ရာဝန်ကြီးကိုလည်းစေလွတ်ဖို့ညွှန်ကြားထားတဲ့အကြောင်းပြောဆိုထားပါတယ်။
EU ဥရောပသမဂ္ဂနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာပြီးစီးပွားရေးကျဆင်းလာနေတာကိုစိုးရိမ်နေကြချိန်မှာပဲကိုဗစ်အတွက်အားဖြည့်ကာကွယ်ဆေးဘူစတာ shots ထိုးဖို့အတွက်တိုးပြီးလှုပ်လာသလိုကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးစတင်ထိုးနှံပေးဖို့အတွက်စီစဉ်နေပါတယ်။ဒါပြင်တင်းကျပ်တဲ့ကိုဗစ်စီကံတချို့ကိုပါကျဆပရေးနေမှာချမှတ်လိုက်ပါတယ်။ဂျမနီနိုင်ငံမှာကိုဗစ် -19 ကာယောဂါကြောင့်တည်ဆုံးလာသူ3,000ဖြစ်လာချိန်မှာပဲဆလိုဗက်ကီးယားနိုင်ငံမှာကိုဗစ်ကူးစက်မှုတွေသတင်းနှစ်ပတ်ကြာလောက်ဒေါင်းချကန့်တက်လိုက်တယ်လို့ချိုက်သမရနိုင်ငံကလည်းအရက်ဆိုင်တွေညကလပ်တွေစောစောပိတ်ဖို့နဲ့ခရစ်မတ်ဇေးတွေပါပိတ်ဖို့ပါဝင်ရပ်ပေါင်း30ကြာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။ ကျဘာတလောဒီယောကနောက်ထပ်အကုဆက်ခံရသူအားလုံးရဲ့သုံးပုံနှစ်ပုံဟာဥရောပမှာဖြစ်နေတယ်လို့ရက်ပေါင်းနှစ်ရက်ချီတိုင်းဒီယောကအကုဆက်ခံရသူနောက်ထပ်တသန်းဖြစ်လာနေပြီးကိုဗစ် -19 နောက်ဆုံးလှိုင်းတံကိုဥရောပကအဓိကခံစားနေရတာဖြစ်ပါတယ်။ဤဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေအနေနဲ့လာမယ့်နွေရာသီမှာတခြားနိုင်ငံတွေကိုခီးသွားခြင်းနဲ့ဆိုရင်တကယ်လို့ကိုဗစ်ပိုးရှိမရှိစမ်းသပ်တာတွေကွာရန်တင်းလို့တည်တံ့ခွင့်နေတာမျိုးတွေမလုပ်ချင်ရင်အားဖြင့်ကာကွယ်ဆေးထိုးဖို့လိုအပ်တယ်လို့ဥရောပကော်မရှင်ကတက်တဲ့ပရင်းနေမှာအဆိုပြုခဲ့ပါတယ်။ပထမဆုံးကမ္ဘာတစ်လောကခံနိုင်အားနည်းပါးသူတွေကိုကိုဗစ်ကာကွယ်ဆေးအဖြစ်ထိုးဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကလိုလားပေမဲ့နိုင်ငံအများအပြားကတော့သူတို့နိုင်ငံသားတွေကိုကိုဗစ်အားဖြင့်ကာကွယ်ဆေးထိုးပေးပြီးဖို့အတွက်တိုးပြီးလှုပ်လာနေကြတာဖြစ်ပါတယ်။
တောင်အာဖရိကနိုင်ငံမှာနောက်ထပ်ကိုဗစ်ရောဂါပိုးမျိုးကွဲသစ်တစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိထားပြီးလူကြီးအများဆုံးဖြစ်တဲ့ဂေါတန်ပြည်နယ်မှာငယ်ရွယ်သူတွေကြားကူးစက်မှုနှုန်းများနေပြီးဗီဇာပြောင်းလဲမှုများဆန်တဲ့အတွက်စိုးရိမ်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးကပြောပါရယ်လွန်ခဲ့တဲ့5ရက်အတွင်းကိုဗစ်ရောဂါကူးစက်မှုတွေသိသာသာတိုးလာနေပြီးမျိုးကွဲသစ်ကြောင့်ဖြစ်နိုင်တဲ့အကြောင်းလဲကျစားပင်းနဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးဂျိုးဖာလာကပြောဆိုခဲ့တာပါကူးစက်သူတီဖြူလူနာအစ်တီထဲမှာဗိုင်းရပ်စ်ပိုးအမျိုးအစားသစ်ကူးစက်ခံရသူရာဂိုင်နှုန်းကိုသိနိုင်မှုလဲကျွမ်းကျင်သူတွေကြိုးပမ်းနေပါတယ် B11529 အဖြစ်သတ်မှတ်ထားတဲ့ပိုးအမျိုးအစားအစ်ကိုတော့အာဖရိကတက်ကဘော်ဆိုနာနိုင်ငံမှာတွေ့ရတယ်လို့တောင်အာဖရိကနိုင်ငံကနေဟောင်ကောင်ကိုသွားတဲ့ခီးသွားတစ်ချို့မှာလည်းစစ်ဆေးတွေ့ရှိထားတယ်လို့ပြောဆိုထားပါတယ်ဗြိတိန်ဆွေကတော့တောင်အာဖရိကနဲ့အာဖရိကတက်တောင်ပိုင်း၅နိုင်ငံကလေကြောင်းခီးစဉ်တွေကိုတောက်ကြနေကစတားမြင့်မဲ့အကြောင်းကြေညာခဲ့တာပါယောဂပိုးမျိုးကွက်တဲ့ဟာဒေတာမျိုးကွက်တဲ့ကူးစက်မှုပုံမှုမြန်မာကိုစိုးရိမ်ရပြီးလက်ရှိကာကွယ်ဆေးတွေဟာထိရောက်မှုရှိချင်မှရှိလိမ့်မယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ရာဘက်ကပြောဆိုထားပါတယ
်ထိုင်းမြန်မာနယ်စပ်တက်ပြည်နယ်မဲဆောက်ဖူဖရာမဲလမမြို့နယ်တွင်အတွင်းမှာနိုဝင်ဘာ25ရက်နေ့တရက်ထဲမှာတရားဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား200လောက်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့တယ်လို့ရွှေပြောင်းမြန်မာအလုံသမားရေးဆောင်ရွက်နေတဲ့ကော်မတီဥက္ကဋ္ဌဦးမိုးချိုးက VOA ကိုပြောပါတယ်ဖမ်းမိသူအများစုကလူငယ်ပိုင်းတွေဖြစ်ကြပြီးမြန်မာပြည်ထဲမှာအလုတ်ကန်ရှားပါတာအပြင်အာဏာသိမ်းထားတဲ့စစ်တပ်ကသူတို့နေထိုင်ရာမြို့နယ်တွေအတွင်းမှာလူငယ်တွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းဆီးနေတာတွေကြောင့်ထွက်ပြေးတန်းချောင်လာသူတွေများတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံဘက်ကနေအထောက်အထားစစ်စရမ်းမပါဘဲထိုင်းနိုင်ငံဘက်ဝင်ရောက်လာသူတွေတနည်းတခြားများလာနေတဲ့အတွက်ထိုင်းအာဏာပိုင်တွေကနေဆက်တွေမှာလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲနေ့စဉ်လုံးလုံးရာနဲ့ချီပြီးထိုင်းနိုင်ငံတဲကိုဝင်ရောက်နေကြတာဖြစ်ပါတယ်။နိုဝင်ဘာလတလအတွင်းမှာပဲထိုင်းမြန်မာနေဆက်တွေအပါအဝင်ပြည်နယ်10ခုလောက်မှာဖမ်းမိတဲ့နိုင်ငံခြားသား1000ဝန်းကျင်ထိရှိလာနေတာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံသားတွေကအများစုဖြစ်ပါတယ်။
တောက်ကြနေမနေခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးတာဖြစ်ပါတယ်။ VOE ရဲ့မနေခင်ရေဒီယိုအစီအစဉ်ကို VOE ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကပါရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်ကြပါတယ်။အခုတော့သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပထမဦးဆုံးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာပါတယ်။မြန်မာအပါအဝင်ကမ္ဘာတဝန်းအမျိုးသမီးအကြမ်းဖက်မှုတွေပပျောက်ရေးအတွက်16ရက်တာလှုပ်ရှားမှုကိုမနေ့ကစတင်ခဲ့ပါတယ်။အဲဒီလိုအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအမျိုးသမီးခေါင်းဆောင်တူကိုမေးမြန်းပြီးရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်ကပြောပြပါလိမ့်မယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမျိုးသမီးတွေအပေါ်စစ်တပ်ကတပ်ဖြတ်တာတွေဖမ်းဆီးထောင်ချတာတွေရှိနေတယ်လို့အမျိုးသမီးအကြမ်းဖက်မှုတွေလည်းတိတိတတ်တာတိုးလာနေတယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကပြောပါတယ်။စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုမှာပါတယ်ဆိုပြီးဖမ်းဆီးခံထားရတဲ့အမျိုးသမီးတွေဟာစစ်ကြောရေးအတွင်းနှီးမျိုးစုံနဲ့အကြမ်းဖက်ခံနေရတာတွေရှိတယ်လို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အသွင်ရင်းမှုဒေါ်နန်းမိုးမိုးကပြောပါတယ
်။ဟုတ်ကဲ့ပါဆိုတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကနှီးမျိုးစုံနဲ့အကြမ်းဖက်မှုရောခံနေရတယ်ပေါ့နော်။ခဏတုန်းကဆရာပြောသလိုမျိုးဒီပြည်ပခအပြင်မှာဖြစ်တဲ့လိမ့်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်ဒီအမျိုးသမီးတွေကဒီအနာတိနေပါမှာပြောရရင်ငင်းချမ်းစာဆန္ဒပြတဲ့ခါမှာဆိုလို့ရှိရင်ခုဆိုလို့ရှိရင်ဒီနေ့ကိုရှင်တာတစ်ဖက်ခံရတာက80နဲ့6ရောက်ပေါ့နော်ဒါကဟာဗာလေအပြည့်စုံအတတ်ဒီရပေါ့ဒီတော့လည်းဒုတိယဒုတိယဘလို့တွေနေလဲဘလို့တွေတက်ခံနေရလဲဆိုတော့ကျွန်တော်တို့စဉ်းစားလို့တော့မရဘူးအဲ့လိုပဲမြေသမီးတွေဆိုလို့ရှိရင်ဒီအစီတင်းတင်းခံရတဲ့မြေသမီးတွေဆိုလို့ရှိရင်လည်းဒီကလေးတွေကိုစစ်ကြောရေးတွေမှာအင်းတင်းရေးတက်ခံဒီမှာဆိုလို့ရှိရင်လည်းလိမ့်ပိုင်းဆိုင်ရာကြံခံမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေ လို့ရှင်နဲ့ကျွန်တော်တို့ကြားပြီးရတာရှိတယ်ပေါ့နော
်စစ်အာဏာသိမ်းပြီးနောက်ဆန္ဒပြသူတွေအပေါ်လုံခြုံရေးတွေပြစ်ခတ်လို့ပထမဆုံးတိတ်ဆုံးခဲ့သူဟာနေပြည်တော်ကအမျိုးသမီးတယောက်ဖြစ်တဲ့မတ်မြတ်တွဲ့ခိုင်ဖြစ်ပါတယ်အခုလိုပြစ်ခတ်မှုတွေဖမ်းဆီးမှုတွေအတွင်းအမျိုးသမီးတွေထိခိုက်တိတ်ဆုံးရတယ်လို့လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့သခိုင်းချင်းနဲ့ကရင်ပြည်နယ်စားတဲ့ဒေသတွေမှာကလေးတငယ်တွေကိုဝင်ဆောင်အမျိုးသမီးတွေအပြင်တက်ကြီးရွယ်ဦးတွေအထိပရိပခအတွင်အာရမပြုကျင့်ခံနေရတာတွေရှိတယ်လို့လည်းဒေါ်နန်းမိုးမိုးကပြောပါဗျာ
။လို့ပဲဒီနောက်ပိုင်းအာနာတင်းနောက်ပိုင်းမှာခုနကပြောလိုမျိုးဒီပရိပခနဲ့ဆက်နွယ်တဲ့လင်ပိုင်းဆိုင်ရာဆံဖက်မှုသူတို့ကဒေမျိုးအဖြစ်လိုက်မဒေပြုကျင့်တဲ့ကိစ္စတွေဆိုလို့ရှင်လည်းဒီကပြန့်ပြန့်ကိုပို့ပြီးတော့ဖြစ်လာတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။ကျွန်တော်အမေဆုံးကိုဒါ73မျိုးလောက်ကိုကျွန်တော်တွေ့နေရတယ်ကြားနေရတော့ပေါ့အသက်ကြီးတဲ့အမေတမီးပြီးပါမှဆင်အသက်မပြည့်သေးတဲ့မိန်းကလေးတွေကသတိပြီးတော့ဒိန်းပြီးဖြစ်နေတဲ့ကိစ္စတွေကတော့ဒီကျဲကျန်ပြန်းနဲ့လုံဆောင်လာနေတဲ့ဟာဆိုကျွန်တော်တို့တွေ့ရပါတယ်ပေါ့ဟုတ
်ချင်းပြည်နယ်တီးတိမ်မျိုးနယ်ထဲမှာမိဖွားပီးစမိနေတဲ့အမျိုးသမီးတယောက်ကိုသူ့ရဲ့ခင်မွန်းရှိမှာပဲစစ်ကောင်စီတပ်ဖွဲ့ဝင်တွေအုပ်စုဖွဲ့မရင်းပြုကျင့်ခဲ့ပါဗျ။အဲ့ဒီတညထဲမှာပဲအနီးနားကနောက်ထပ်အမျိုးသမီးတယောက်ကိုထတ်ပြီးအာရမပြုကျင့်ခဲ့တယ်လို့ဒေသခံတွေကပြောပါဗျ။ဒီကိစ္စတိုင်ကြားမှုအပေါ်စုံစမ်းပြီးအပြစ်ရှိရင်ဥပဒေအတိုင်းအရေးယူမယ်လို့စစ်ကောင်စီကဆိုထားပါဗျ။လက်ရှိစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်ဖြစ်တာမို့အကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုကူညီဆောင်ရွက်ရေးအတွက်လည်းအခက်အခဲရှိနေတယ်လို့အမျိုးသမီးတွေအနေနဲ့လည်းလုံခြုံမှုမရှိဘူးလို့လည်းဒေါ်နန်းမိုးမိုးကပြောပါဗျ။
ဒီချိန်မှာလုံချုံရေးတူချင်းတဲ့လုံချုံရေးလည်းအရန်ကိုခက်ခဲတယ်လို့ပြောဟိုအကုန်လုံးရဲ့လုံချုံရေးကလည်းအရန်ကိုခက်ခဲထိနေနေတာဖြစ်တယ်ဒါလို့ရှင်သွားရေးလာရေးလည်းအရန်ကိုခက်ခဲဖြစ်တယ်ပေါ့ဘာလို့တော့ဒီကျမရေးနေပတ်သက်တဲ့ဝန်ဆောင်မှုတွေပြီးပို့ပန်ပို့ဖို့ဆိုရင်တော့မှဟိုချက်ချင်းကိုအဒီနေရာအဒီလိုအပ်တဲ့လူစီစီချက်ချင်းမရောက်နိုင်ပဲအခက်ခဲအမိထားလည်းအများကြီးရှိတယ်ပေါ့နော
်နိုဝင်ဘာ25ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့အထိတ်အမှတ်နဲ့16ရက်တာလှုပ်ရှားမှုတွေကိုလည်းမြန်မာနိုင်ငံမှာလုပ်နေကြပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့မှာအမျိုးသမီးအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေစုပေါင်းပြီးစပိန်စီကမ်ပိန်းလုပ်ခဲ့ကြတာပါ။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေတိုးလာနေတယ်လို့မျိုးဆက်သစ်အမျိုးသမီးများအဖွဲ့ Women Generation ရဲ့ Director မခင်မြင့်စောကပြောပါတယ်။
ဒါခိုင်ပြင်းနေမှာဟိုအကြမ်းဖက်မှုတွေကအမျိုးသမီးတွေကိုအကြမ်းဖက်မှုတွေကတိုးလာတာကိုမြင်ရတယ်ဗျာလို့ဆိုတော့ဒီစစ်ပွဲကလာအတွင်းမှာဒီစစ်ပရှောင်းတွေကြားထဲမှာဒီအကြမ်းဖက်မှုတွေတူတူများများရှိလာတာကိုဒီခိုင်ပြင်းနေမှာသိသာထင်ရှားလာတယ်တော့
ရှမ်းပြည်နယ်အတွင်းလက်နက်ကင်အဖွဲ့အစည်းတွေကြားတိုက်ခိုက်မှုတွေကိုရပ်ဖို့လဲရှမ်းအမျိုးသမီးရေးရာဆက်သွယ်လှုပ်ရှားမှုအတွင်းစွမ်းကလည်းအပြည့်ပြည့်ဆိုင်ရာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်မကြာခဏဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့တပ်သားစုဆောင်းမှုတွေကြောင့်2023ခုနှစ်အတွင်းရှမ်းပြည်သူ10,000နီးပါးအိုးအိမ်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးဒုက္ခသည်ဘဝကိုရောက်ရှိခဲ့ရပြီးစစ်ရေးပရိပခဖြစ်ပွားနေတဲ့နေရာတွေမှာအမျိုးသမီးတွေအပေါ်စစ်သားတွေကလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလည်းပိုမိုတိုးလာတယ်လို့လဲစွမ်းအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအမျိုးသမီးတွေအကြမ်းဖက်ခံရတဲ့အကြောင်းကိုရဲမုံပြောပြသွားတာပါဆက်လက်ပြီးတော့ဗန်နဲ့ပတ်သက်တဲ့သတင်းပုဒ်ကိုပြောပြချင်ပါတယ်။မြမဗန်တွေမှာကြက်ငွေနဲ့ထားရမယ့်အ ਨੇ စုံတီးတန့်ငွေလိုအပ်ချက်ကိုဘိုးဘန်အနေနဲ့အရင်သတ်မှတ်ထားတဲ့စည်ရင်းရှင်အငွေအပြင်ဗန်တဲ့လက်ဝယ်ရှိတဲ့ငွေသားကိုပါထည့်ပြီးထက်တွေ့သတ်မှတ်ပေးထားလိုက်ပါတယ်။ဒါဟာဘာကိုရည်ရွယ်ပြီးဘလို့တက်ရောက်မှုရှိနိုင်လဲ။ဒီအကြောင်းအမည်မဖော်လိုတဲ့ဗန်လုပ်ငန်းရှင်တဦးစီးပွားရေးလုပ်ငန်းရှင်တဦးနဲ့အလယ်အလတ်လုပ်ငန်းရှင်တဦးတို့ကိုကိုဝင်းမင်းကမေးမြန်းပြီးအခုလိုတင်ဆက်ထားပါတယ
်။ဟုတ်ကဲ့ MRR လို့တူကောက်ခေါ်တဲ့ဒီအ ਨੇ စုံလက်ကျန်ငွေလိုအပ်ချက်ပမာဏကိုအခုလိုသတ်မှတ်ပေးလိုက်တာရဲ့အဓိကရည်ရွယ်ချက်ဖြစ်နိုင်ရာကိုမေးရမှာဘန်လုံငန်းရှင်က
ဘိုင်းရဲ့လက်ကျန်ငွေ balance ကိုရှော့ချပေးတာပေါ့။ခုတုန်းကဆို 5% နောက် 3% ရှော့ပေးတယ်။အခုက 3% ဆိုတော့မှအခုက enhance လက်ဝယ်ရဟာကိုပေါင်းပြီးတော့ drop point ပေးတယ်ဆိုတော့ပန်သမားတွေတော်နဲ့ခံနာတာပေါ့ဗျာ။ဒီအသေးပဲလား။ဟိုပတ်စံထုတ်ပေးတာသာသမားတွေနည်းနည်းပို့ထုတ်ပေးလို့ရတာပေါ့နော်နည်းနည်းလေးအလူအလိမ့်နည်းနည်းထုတ်ပေးလို့ညားသွားတဲ့အတွက် minimum reserve requirement MR ရော့သွားလေကိစ္စမရှိဘူးဆိုတဲ့သဘောမျိုးပေါ်လာတာပေါ့
ဒါအပြင်ဘာကြောင့်အခုလိုပြောင်းလဲသတ်မှတ်တာဖြစ်နိုင်ကြကိုလဲစီးပွားရေးလုပ်ငန်းရှင်ကြီးတူက
ဟိုအရင်ပေါ့နော် special account ကြီးထုတ်ပြီးတော့ဒီကိုအချိန်တလောက်ထုတ်ဆိုရဲအစီအစဉ်တက်ကိုဘူဘန်းနေပြီးတော့ရှာပြီးတော့လှုပ်လိုက်နေပေါ့နော်အဲ့ဒီအစီအစဉ်ကကောင်းပါတယ်စီးပွားရေးလုပ်ငန်းရှင်တွေအတွက်လည်းကျွန်တော်တို့ခက်ပေါက်တစ်ခုဖြစ်သွားတယ်ဒါပေမဲ့ special account မှာလေဆဆပိုင်းလုံးကမဆိုးဘူးငွေအနှံမှုလေးတွေကလည်းပြန်တက်လာပြီးတော့ငွေထုတ်သွင်းလေးတွေကလည်းနည်းနည်းပြန်ပွင့်လာတယ်ဒါပေမဲ့ပြီးခဲ့တဲ့လမှာ special account မှာတချို့ဘဏ်တွေကပြောတဲ့အတိုင်း ထုတ်ပေးနိုင်မှုမရှိတဲ့ပြဿနာလေးတွေရင်ဆိုင်လာတယ်။အဲ့ဒီအတွက်ကိုငွေအနှံနဲ့လူတွေဘက်ကဘန်ဒီပေါ်မှာယုံကြည်မှုကထပ်ပြီးတော့မတက်လာဘူးပေါ့နော်။မတက်လာဘဲနဲ့ငွေသားလိုအပ်ချက်ကငကူအတိုင်းပဲများနေတယ်။များနေတဲ့အတွေ့ဒီဒီကူတတီကပို့ပြီးတော့ရောလာတဲ့အနေအထားရှိတယ်။အဲ့ဒီအတွက်ကိုဒါလက်ရောညီထွေဖြစ်နိုင်အောင်လို့ပုံပန်နေနဲ့လည်းချောင်းစီးရင်းလေးတွေပေါ့နော်။ငွေသားပို့ထုတ်ပေးနိုင်အောင်လို့ခုနပြောတဲ့ဒီဘန်ဒီမှာအနည်းဆုံးထားမယ်ဝိသပမာနာဟုတ်တာကြောင်းလေးပြင်ဆင်ရတဲ့အနေအထားရှိတယ်ပေါ့နော
်ဒီနေရာမှာလက်ရှိငွေသားသုံးအရောင်းအဝယ်ကန့်သက်ချက်တွေပေါ်အထောက်အကူတစုံတရာဖြစ်လာမလားလို့အလဲအလက်စီးပွားရေးလုပ်ငန်းရှင်အတူကလည်းမျှော်လင့်နေပါတယ
်ငွေပူလဲစေချင်တာလားပေါ့နော်ကက်ရှူမြများလဲစေချင်တဲ့သဘောဖြစ်မှာပေါ့ဘာဖြစ်လို့လဲဆိုတော့ HR ကကျွန်တော်တို့ research ထုတ်တဲ့ဟာဒီသိနေရဆိုတဲ့ဟာဒီဘလို့မှလဲလို့ကိုမရတော့တာတော်ချင်းဆိုနေပြီဥမာကျွန်တော်ပတ်စံသွားထုတ်မယ်ကက်ရှာဝက်ချိတ်ဝက်ပေးမယ်ဟေးဆိုရင်ကျွန်တော်ဆိုင်တဆိုင်ရောင်းအားဒီကက်ရှာတိတ်ညာကြော်နေဘယ်လိုလုပ်မလဲကြော်ဟုတ်ကြော်မှာပဲကျွန်တော်ဆိုင်ရပေါ့မိညာကြော်နေဘယ်လိုမှထုတ်မရတော့အဲ့တော့သူကအဲ့ကွက်ကိုနေမကျွန်တော်တိတ်ညာပဲထုတ်ပေးမယ်တနေ့တိတ်300ကိုကျွန်တော်ချိတ်ပဲပေးမယ်ဆိုရင်ကျွန်တော်တိတ်ညာ50ကိုချိတ်တော့မှကျွန်တော်ကလဲမနေလဲနေရပြီဘာဖြစ်လို့လဲဒီချိတ်ကြီးကျွန်တော်ပြန်ရောင်းစားနေရတာဟုတ်ကျွန်တော်အဲ့အတွက်ကိုကျွန်တော် 5% 7% ထပ်ထွက်ပြီးတော့ add လုပ်နေရတယ်ကျွန်တော် compete မလုပ်နိုင်တော့ဘူး competition ကိုကျွန်တော်မနေရှင်နေရပြီလေတက်နေပြီလေအဲ့မတက်နိုင်တော့ကျွန်တော်လုပ်ငန်းမရအောင်လည်နေရတာဆိုတော့တကယ်တိတ်နေရဆိုတာဒီ actual မှာမလွယ်ဘူးပေါ့ဒါကြီးကျွန်တော်တို့ဒီလုပ်ငန်းတက်တက်လေးပဲရှိသေးတယ်နော်ကျွန်တော်တို့ကကြီးရဲ့လုပ်ငန်းကြီးဘယ်လိုလုပ်ကြရမလဲတိတ်နေရအောင
်ဒါပေမဲ့လက်တွေ့ဘန်ငွေထုတ်ခက်ခဲတွေကိုတော့မဖြစ်ရှင်းနိုင်ဘူးလို့ဘန်လုပ်ငန်းရှင်ကဝန်ခံပါတယ
်နည်းနည်းတော့ကိုတော့ဆိုရင်အမှကြရတယ်လက်ဝယ်ရဟာကိုထက်မတက်ဘူးဘာမှပဲရှိတဲ့ဟာကိုပဲအတွက်တော့အခါတော့ကဘာမှကျွန်တော်တို့ပတ်စံကြော့သွားရင်အမှကြသွားရင်ဘိုးကဖိုင်းတက်တာရှိတယ်လေအခုတော့အမှဘိုးမှရှိတဲ့ဟာနဲ့အဲ့ကျွန်တော်တို့လက်ဝယ်မှာဘာမှရှိတဲ့ cash in hand နဲ့ပေါင်းလိုက်ပြီးပေါ့မှာ MR ဖြစ်သတ်မှတ်ပြီးတဲ့အတွက်ဘာနေအတွက်လောလောဆယ်ခံလာတာပေါ့ဗျာဒါလည်းတိတ်အများကြီးတော့အခုကျုံတွေ့နေရတဲ့လက်ရှိဟာလားငွေကြေးဘာနေခက်ခဲနေတဲ့ပြဿနာကစံပါလေထုတ်ကျင်နေထုတ်ပေးလို့မရသေးတဲ့ပြဿနာတော့ဒါနဲ့တော့အခြေရှင်းနိုင်နေပါဘူ
းအဲ့ဒီတော့ဒီဘယ်လုံးလဲပြဿနာကိုကျော်လွှားနိုင်ဖို့ဘယ်လိုအကြံပြုချင်ပါလဲလို့မေးရမှာစီးပွားရေးလုပ်ငန်းရှင်ကြီးက
ကျွန်တော်တို့အရင်တော့လိုမျိုးဘန်ဒီပေါ်မှာယုံကြည်မှုကပြန်ပြီးတော့မရလာသေးဘူးပေါ့နော်တကယ်တမ်းကျရင်တော့ဘန်ဒီအနေနဲ့ကဒီအထူးအကောင့်တွေပေါ့ဗျာအခုပြောတဲ့ special account တွေကိုဘိုးဘန်သတ်မှတ်ထားတဲ့အတိုင်းပဲကိုကြီးကြကြလိုက်နာပြီးတော့အပ်ထားတဲ့လူကိုအမှန်တကယ်လူကျင်တဲ့အချိန်မှာပြောထားတဲ့အတိုင်းပြန်ပြီးတော့ထုတ်ပေးနိုင်မှုတွေ့တယ်။အဲ့လိုလုံးမာတာဒီယုံကြည်မှုပြန်ပြီးတော့တည်ဆောက်လာနိုင်မှာဖြစ်တယ်။ဒီတိုင်းလုပ်လို့မရဘူး။လက်တွေ့ပြမှာရအောင်။ဗန်ထဲမှာရှိနေတဲ့အကောင့်ဟောင်းတွေအငွေတွေကိုအနှံထားတဲ့လူတွေအနေနဲ့သုံးဆွဲနိုင်ခွင့်ရအောင်လို့ကျွန်တော်တို့လုပ်ပေးရမှာ။နှီးနှံရှာပေးရမယ်။ဥပမာအဖြစ်ဆိုရင်အဲ့ဒီငွေတွေနဲ့ကျွန်တော်တို့ကအနှံငွေလို့ရအောင်လုပ်ပေးပါလား။ဒါမှမဟုတ်တခြားသောကုန်ပစ္စည်းတွေဝယ်ယူသုံးဆွဲဖို့လုပ်ပေးပါလား။ဆောင်တဲ့ဖြစ်ပေါ့နော်
တကယ်တော့ဖေဖော်ဝါရီလမှာဆင်အနာသိပြီးဘိုးဘန်အနေနဲ့ဘန်တွေပေါ်ကပ်သက်လာခဲ့တာကနေဘန်တွေပေါ်လူတွေယုံကြည်မှုကျလာခဲ့တာလို့သုံးသပ်သူတွေကဆိုပါတယ်ခင
်ဗျ VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOE ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်ဆက်လက်ပြီးနားဆင်ကြည့်ရှုရမယ့်သတင်းကတော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုမြင့်တက်နေတဲ့အချိန်တုန်းကမလိုအပ်ရင်အိမ်အပြင်မထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့ကိုမနေ့နိုဝင်ဘာ25ရက်နေ့ကစပြီးပယ်ဖျက်ပေးလိုက်ပါတယ်။အဲ့ဒီတော့ကိုဗစ်ကာယောဂါကူးစက်မှုကတကယ်ကိုလျော့သွားပြီလား။ပရဟိတအကူအညီပေးနေတဲ့သူတွေကိုမေးမြန်းပြီးရန်ကုန်ကပေးပို့လိုက်တဲ့သတင်းကိုမတ်စုမုံကပြောပြတာနားဆင်ကြပါခင်ဗျာ။
နေပြီးတော့ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊ချင်းပြည်နယ်နဲ့မကွေးတိုင်း၊မန္တလေးတိုင်းပါဝင်မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကမြို့နယ်28မြို့နယ်မှာနိုဝင်ဘာလ25ရက်နေ့ကနေစပြီးတော့ Stay at Home အစီအစဉ်ပယ်ဖျက်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီ Stay at Home အစီအစဉ်ပယ်ဖျက်လိုက်တဲ့အထက်မှာဓာတ်ခွဲဒီပြူလူနာနေစဉ်အများဆုံးရှိခဲ့တဲ့ရှမ်းပြည်နယ်တွင်ကမြို့နယ်6ခုပါဝင်လာပါတယ်။နောင်ချိုတီဘောကျိုင်းတုံမြောင်ရွှေတောင်ကြီးနဲ့ရက်ဆောင်မြို့နယ်မူဆယ်အပြင်လာရှိုးနဲ့လောက်ကိုင်းအဲ့ဒီမြို့နယ်တွေကိုဖြေလျှော့ပေးလိုက်တာပါ Stay at home ပယ်ဖျက်တဲ့အထက်မှာပါဝင်တဲ့ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တွေမှာတော့နိုမာလာအစပိုင်းတုန်းကကိုဗစ်လူနာအများစုဟာရောဂါပြင်းထန်ခြင်းရောက်မှကုသရေးစင်တာတွေစီကိုရောက်လာလို့ကုသရေးဘိုင်းမှာအခက်အခဲတွေနဲ့ကြုံခဲ့ကြရပါတယ်ဒါအပြင်ကိုဗစ်အတီးပြုတ်လူနာပြန်များလာတာကြောင့်ပြန်ကြဈေးတယ်တွေကိုလည်းကိုရက်ကွက်အလိုက်ဈေးရောက်မှုနဲ့ရက်ကွက်မကျော်ဖို့သတိပေးတဲ့အထီးတင်းကျပ်ခဲ့တာပါဒါပေမဲ့လည်းအခုနိုဝင်ဘာလကုန်ပိုင်းရောက်ချိန်မှာတော့နောင်ချိုမှာဖျားနာသူအနည်းချင်းသာရှိပြီးတော့စိတ်ချရတဲ့အနေအထားမှာရှိနေပါပြီလို့တဖန်ကိုင်းပရဟိတလူမှုကူညီရေးအသင်းတာဝန်ရှိသူတဦးကပြောပြပါတယ
်အဓိကကတော့ Stay at Home ပြည်မှာကလေးတွေကလည်းအကြောင်းဖွင့်လို့ရမယ်။နောက်ဈေးတွေလည်းဖွင့်လို့ရမယ်ပေါ့နော်။လုပ်ငန်းရှင်တွေကလည်းလုပ်ငန်းလုပ်လို့ရမယ်ဆိုတဲ့ဟာလေးကိုအဓိကထားပြီးတော့မှလုပ်ငန်းရှင်ရဲ့ပရဟိတအဖွဲ့ရဲ့အဲဒီအကြောင်းကဆရာဆရာမတွေရဲ့ဌာနဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းပြီးမှပြုလုပ်တဲ့အချိန်မှာတော့ထိန်းချုပ်နေတဲ့အနေအထားကိုတော့ရောက်ရှိလို့နေပါလေဗျ။အခုပြန်ဖွင့်မယ့်အထက်မှာကတော့အားလုံးတော့ပြင်တော့ပြင်ဆင်ထားပြီးပါပြီဗျ။ကလေးတွေမနစ်နာအောင်တော့ပရဟိတအဖွဲ့တွေနဲ့လည်းအားလုံးတော့ပြင်ဆင်နေပါလေဗျ။
နောင်ချိုမြို့နယ်မှာဂျွန်လာတုံကအခြေခံပညာကျောင်းတွေဖွင့်ခဲ့ပြီးတော့ယောဂကူးစက်မှုအခြေအနေတွေကြောင့်ဂျွန်လာကုန်ကန်နီးမှာပဲပြန်ပိတ်လိုက်ရတာပါ။နိုမာလာ25ရက်နေ့ကနေစပြီး Stay at Home ပယ်ဖျက်လိုက်တဲ့အထက်ကချင်ပြည်နယ်ထဲမှာတော့ရွှေကူ၊မိုးကောင်း၊မြကြီးနားနဲ့ဝိုင်းမော်မြို့နယ်လည်းပါဝင်လာပါတယ်။မြကြီးနားမြို့နယ်မှာတော့မြို့ပေါ်အနေထားကကိုဗစ်ကူးစက်သူတိတ်မရှိတော့ပေမဲ့မြို့နယ်ဝေးတဲ့ရက်ကွက်အစွန်ဖျားကရွာတွေမှာတော့ကိုဗစ်ကူးစက်သူကအခုချိန်ထိများနေတော့မယ်လို့ကိုဗစ်လူနာတွေကိုကူညီဆောင်ရွက်ပေးနေတဲ့မြစ်ကြီးနားဒေသခံတဦးကပြောပါတယ
်အချို့ရက်ကွက်တွေဆိုလို့ရှိရင်အဲရက်ကွက်လုံးကြီးပါလားဖြစ်တဲ့ရက်ကွက်တွေရှိရဲ့မြို့ရောအပိုင်းကြတဲ့ရက်ကွက်တွေမှာတော့ဒီအတန်ပြောက်သွားတာပေါ့နော်ကိုဗစ်ရှိရဲ့ဆိုရင်အတန်ပြောက်သွားတယ်မြို့နဲ့နည်းနည်းလေးလမ်းသွားတယ်ပေါ့အဲ့ဒီဘက်တွေမှာတော့ကိုဗစ်ဆရာလုံးကြီးပါလားဖြစ်နေတာပေါ့ပုပ္ပလင်းပြောလို့ရှိရင်ကတော့ဒီသူတွေအနေနဲ့ကတော့ဟိုကျင့်ကြတာများပြီဟုတ်ညာတော့လွတ်လွတ်လပ်တွာလာချင်းကြတာပေါ့လေလွတ်လွတ်လပ်လပ်တွာလာနေကြတဲ့အနေအထားလေးဖြစ်လာတာပေါ့လက်ရှိအနေအထားလေးလုပ်ငန်းတွေကလည်းအားလုံးဒီပါလောက်ပြန်ဖွင့်လာတာပေါ့ပိတ်ထားတဲ့တိုင်တွေကပုံမှန်အနေအထားလိုမျိုးတော့ပြန်ဖြစ်နေတာပေါ့လေလက်ရှိကတွာလာလွတ်လွတ်လပ်လပ်ပြန်ဖြစ်နေပြီပေါ့ဘာဖြစ်မရှိတော့ဘူးဆိုရင်မှပေါ်ဆလို့တော့မရဘူးပေါ့လေနော်မရှိဘူးဆိုရင်တော့မှအဆုံးဖြားလေးမှရှိနေတယ်ပေါ့နော်တော့ကပြင်ဆင်သွားတာမျိုးတော့မဟုတ်ပါဘူးပေါ့နော်အားအားလေးကိုပြောချင်ပါတယ်ဟုတ်
ကိုဗစ်တတိယလိုင်းအချိန်မြင့်ခဲ့တဲ့ဇူလိုင်လကနေစပြီးယောဂါကူးစက်မှုအခြေအနေဆိုးခဲ့တဲ့တိုင်းနယ်ပြည်နယ်တွေကမြို့နယ်တွေကို Stay at Home ထုတ်ပြန်ခဲ့တာစုစုပေါင်း116မြို့နယ်ရှိခဲ့ပါတယ်။အဲ့ဒီမြို့နယ်တွေကနေပြီးတော့ကိုဗစ်ကယောဂါကူးစက်မှုရော့ကျလာတဲ့မြို့နယ်တွေကိုတဖြည်းဖြည်းပြန်ပြီးတော့ပယ်ဖျက်နေတာအခုဆိုရင်108မြို့နယ်ရှိသွားပါပြီ။ဒါပေမဲ့ချင်းပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်း၊မန္တလေးတိုင်း၊မွန်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်ကမြို့နယ်17ခုမှာတော့ Stay at Home ကန့်သတ်ချက်တွေကထုတ်ပြန်ထားဆဲဖြစ်ပါတယ်။ကယောဂါအခြေအနေကြောင့်အခုလိုမျိုး Stay at Home သတ်မှတ်ထားတဲ့မြို့နယ်တွေကိုတစ်ခုပြီးတစ်ခုဖြေလျှော့လာသလိုတနိုင်ငံလုံးမှာရှိတဲ့စာသင်ကျောင်းတွေပြန်ဖွင့်နိုင်ရေးအတွက်ကိုလည်းအသက်12နှစ်နဲ့18နှစ်အတွင်းမှာရှိတဲ့ကျောင်းသားလူငယ်တွေကို COVID-19 ရောဂါကာကွယ်ဆေးထိုးနှံပေးတဲ့လုပ်ငန်းတွေအချိန်မြင့်လှုပ်ဆောင်နေတယ်လို့ကျောင်းသားမိဘတွေကပြောပါတယ်။မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကိုပြန်စတင်နိုင်မှုအတွက်လည်းစစ်ကောင်စီကအစီအစဉ်ချလှုပ်ဆောင်နေပါတယ်ရှင်
။ VOA American တန်ရဲ့တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Yutelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
VOA American အတန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်အတန်လွင့်ပေးနေပါတယ်။လိုင်းဒိုမီတာ3249တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတွေဆိုရင်တေးသချင်းတွေတောင်းဆိုလိုခြင်းတွေဆိုရင် email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုဒုတိယပိုင်းဆက်လက်နားဆင်ရမှာကတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနောက်တစ်ခါ Fever Wine တို့သားတွေစူးစီးတင်ဆက်ပေးတဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေဖြစ်ပါတယ်။အဲပထမဆုံးအနေနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။စစ်ကောင်စီအဆုံးသတ်ရေးနဲ့ Federal နိုင်ငံတော်တည်ထောင်ရေးမှာချင်းမျိုးသားတပ်ဦး CNF နဲ့ချင်းကာကွယ်ရေးတပ်ဖွဲ့တို့ပါဝင်လာခဲ့ကြရပုံကိုဦးအောင်ခင်ကရေးပြီးကိုအောင်ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာနားဆင်ကြပ
ါချင်းပြည်နယ်ကထန်တလန်မင်းဒဟာကာမတူပြည်နယ်အခြားမြို့နယ်တွေဟာစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ရာမှာလူသေများပါတယ်စစ်ကောင်စီတပ်ကိုချင်းမျိုးသားတပ်ဦးနဲ့ချင်းကာကွယ်ရေးတပ်ကခုခံတိုက်ခိုက်နေရဖြစ်ပါတယ်အမဲလိုက်မိုးဆိုးကိုင်ဒူမီတနတ်နဲ့စတင်လိုက်တဲ့အာနာရှင်ဒေါ်လန်ရေးဟာချင်းပြည်နယ်မှာပြန့်နှံ့နေပါပြီ။ချင်းကာဝေးတပ်ဖွဲ့တွေဖွဲ့ပြီးစကိုင်းတိုင်းနဲ့ကလေးမျိုးနယ်အထိတိုးချက်ထားပါတယ်။အခြားအဆုံးများတဲ့စစ်ကောင်စီတပ်ဟာလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်အပြည့်အစုံများလာပြီးထွက်ပြေးရတဲ့အရတားဥယျာဉ်တိုးပွားနေပါတယ်။ဒါကြောင့်ချင်းပြည်နယ်အပါအဝင်စစ်စင်ရေးအားလုံးရပ်ဆိုင်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကနိုဝင်ဘာလ10ရက်နေ့ကတိုက်တွန်းရတဲ့အထိအခြေအနေဆိုးဝါးလာပါတယ်။မြို့နယ်ကိုနယ်မှာဟာခါကလွဲပြီးမြို့နယ်အလုံးမှာအင်တာနက်ဖြတ်ထားပါတယ်။မြို့တွင်းတိုက်ပွဲပြင်းထန်တဲ့တန်တလာမှာဆိုရင်မြို့သူမြို့သားအများအပြားထွက်ပြေးကြတဲ့အတွက်လူပေါင်း30လောက်သာကျန်တော်ကြောင်းသိရပါတယ်။ CNF ချင်းမျိုးသားတပ်ဦးကို14လုံးအရေးတော်ပုံကမွေးထုတ်လိုက်သလိုຫນွေອູ້ຕົນຫຼານຍີກະ CDF ຊິງກາກວຍີຕັກກູມວຍພ້ວໄລດາຜິດပါແດ
ມາສາລະຊູຊຽລິດຊິອານາຊິນເຂມມາຊິງຫນ່ວຍງານຍີອພ່ວອີຊີ້ນະແລະຫນ່ວຍກາຍອພ່ວດີຊິແກ່ໄປແມ່ CNF ກໍຊິງອະຍຸດາຕັກອູ້ກໍ1988ມາສລະມາຕີຖောင်ມາແດເຟເດຣັນຫນ່ວຍງານຕີຖောင်ແມ່1992ມານເນປລໍຕະບໍຕຸນີຈັກກໍ NLD ລຸ້ມຍောက်ຫນິມີແນ່ອະຕູແລັກຂັນແກ່ပါແດအင်အား900ဝန်းကျင်ရှိပြီး2012မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရက်ဖို့သဘောတူညီပါတယ်။2015အောက်တိုဘာမှာနိုင်ငံလုံးဆိုင်ရာအပြည့်ရက်သဘောတူစာချုပ် NCA ကိုလက်မှတ်ထိုးပါတယ်။ချင်းမျိုးသားတပ်ဦးဟာချင်းတိုင်းသားအရေးဆောင်ရွက်နေပေမဲ့ဖက်ဒရယ်အရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဒီမိုကရေစီအရေးအတွက်တိုင်းရင်းသားလူမျိုးပေါင်းစုံနဲ့လက်တွဲလှုပ်ရှားပြီးတိုက်ပွဲဝင်မယ်လို့65နှစ်မြောက်ချင်းမျိုးသားနေ့2013မှာကြေညာထားပါတယ
်စစ်ကောင်စီအာဏာသိမ်းပြီးမကြမ်းပြီးဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ CNF ချင်းအမျိုးသားတပ်ဦးမဟာမိတ်ဖွဲ့လိုက်ကြောင်းမေလကကြေညာပါတယ် CNF ဒုဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်ဟာ NUG အစိုးရအဖွဲ့မှာ Federal ရေးရာဝန်ကြီးဖြစ်လာပါတယ်အင်အားနည်းပြီးနဲ့ CNF ချင်းအမျိုးသားတပ်ဦးရဲ့စစ်တင်နန်းတက်တဲ့လူငယ်တွေထောင်ပေါင်းချီနေပါပြီ။ချင်းလူငယ်တွေမကပဲစကိုင်းနယ်မကွေးတိုင်းကဗမာလူငယ်တွေလည်း CNF ရဲ့တင်နန်းကိုတက်ကြပါတယ်။ဒါကြောင့် CDF ချင်းခါဝေးတပ်ဖွဲ့မှာပါဝင်တိုက်ခိုက်သူတွေထဲမှာ CNF ရဲ့တင်နန်းတက်ခဲ့သူအများအပြားပါဝင်ပွဲရှိပါတယ်။ CDF ချင်းခါဝေးတပ်ကိုချင်းအဖွဲ့၅ခွဲကစုပေါင်းဖွဲ့စည်းတာဖြစ်ပြီးအခုဆိုရင်ဆက်ချောက်ဖွဲ့အတီရှိနေပါပြီ
။အကျန်းဖက်ဆရာနာတိန်းနာကိုစန့်ကျင်တာမို့ စစ်အာဏာရှင်စနစ်ချုပ်ငြိမ်းသွားတဲ့အထိတိုက်ပွဲဝင်သွားမယ်လို့ချင်းကာကွယ်ရေးတပ်က AP 24ရက်နေ့ကကြေညာကြောင်းကိုလည်း TVB သတင်းမှာဖော်ပြပါတယ်။အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲပြီးဖက်ဒရယ်စနစ်တည်ထောင်မယ်လို့လည်းဆိုပါတယ်။ရရလက်နက်နဲ့စစ်ကောင်စီတပ်ကိုခုခံတိုက်ခိုက်ဖို့ဖွဲ့စည်းထားတဲ့ချင်းကာကွယ်ရေးမှာနိုင်ငံရေးရည်ရွယ်ချက်ပါရှိလာတာကိုတွေ့ရပါတယ်။နေမြေကျွမ်းကျင်မှုဒေသခံပြည်သူတွေရဲ့ဝိုင်းဝန်းကူညီမှုစိတ်ဓာတ်ပြင်းထန်မှုစတဲ့အားသာချက်တွေကြောင့်တူမီတနက်ကိုင်းချင်းလူငယ်တွေဟာအောင်မြင်စွာတိုက်ပွဲဆင်နိုင်တာဖြစ်ကြောင်းစက်တင်ဘာ1ရက်နေ့ထုတ်မြန်မာနောင်းမှာဖော်ပြထားပါတယ်။ချင်းကာကွယ်ရေးတပ်ဖွဲ့16ဖွဲ့ပူးတွဲပြီးတိုက်ခိုက်ဖို့လည်းစီစဉ်ထားပါတယ
်။တန်တနာမျိုးကိုဖျက်ဆီးလိုက်တဲ့စစ်ကောင်စီတပ်ရဲ့လုပ်ရက်ကိုအပြင်းအထန်ရှုံးချကြောင်းမြောက်ပိုင်းမဟာမိတ်3ဖွဲ့ဖြစ်တဲ့ AA ရခိုင်တပ်တော်တိုင်းပလောင်လူမျိုးရေးတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့တို့ကလည်းနော်မလာတည့်ရနေ့ကကြီးညာချက်တုတ်ပြန်ပါလေရေရှိတိုက်ပွဲဆင်နွှဲနိုင်မှုအတွက်စစ်လက်နက်ပစ္စည်းကောင်းကောင်းရှိဖို့လိုပါတယ်အရင်ကထိုင်းနိုင်ငံမှာဝယ်ယူနိုင်ပေမဲ့အခုတော့ထိုင်းဈေးကွက်မရှိတော့ဘူးလို့စာရေးဆရာဘာတင်ဒစ်နာကဆိုပါတယ်မြောက်ပိုင်းမဟာမိတ်စီကလက်နက်ခင်းရန်အခုအညီရမလားဆိုတာကလည်းစဉ်းစားစရာဖြစ်နေပါတယ်ဝတ်တပ်ဖွဲ့မှာတရုတ်လက်နက်မျိုးစုံရှိပေမဲ့စစ်ကောင်စီစန့်ကျင်ရေးလှုပ်ရှားမှုမှာဝတ်တဟာစိတ်မဝင်စားပဲခက်ရှောင်ရှောင်လုပ်နေပုံရတယ်လို့မာတင်လစ်နာကဆိုပါတယ်ဒေသခံပြည်သူရဲ့ရိုင်းပင်းကူညီမှုနဲ့ချင်းကာကွယ်ရေးတပ်တွေအောင်ပွဲခံနေပြီမဲ့အိန္ဒိယနိုင်ငံမီဇိုရမ်နဲ့မဏိပူရမှာခေလုံနဲ့ဒေသခံချင်းတွေများပြားလာပါတယ်ဇိုလူမျိုးချင်းချင်းလူမှုရေးအကူအညီပေးကြမှာဖြစ်ပေမဲ့ဗမာစစ်အာဏာရှင်စန့်ကျင်ရေးမှာပါဝင်လာမလားဆိုတာကတော့စဉ်းစားစရာဖြစ်နေကြောင်းပါတီလစ်နာကအေယာဝတီစာဆောင်မှာသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ် VOA အမေရိကန်တန်ရဲ့အတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်အတန်လွင်နေပါတယ်လိုင်းဒိုမီတာ32နဲ့49တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာကိုဗစ်ကာကွယ်ဆေးစီမံမှုအကြောင်းပြောပြထားပါတယ်ကိုဗစ် -19 ကာကွယ်ဆေးထိရောက်အောင်လူအများစုကိုခံအားရဖို့အတွက်မလိုအပ်တဲ့သူတွေဆေးမထိုးဘဲလိုအပ်နေတဲ့သူတွေကိုဦးစားပေးဆေးထိုးသင့်တယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီကာကွယ်ဆေးစမထိုးရသေးတဲ့သူတွေအတွက်ဦးစားပေးနိုင်ဖို့အားဖြည့်ကာကွယ်ဆေးဘူစတာထိုးနိုင်ဖို့လူအပ်သူတွေဘက်ကဘယ်လိုစောင့်ထိုးသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ကကိုဗစ်လူနာတွေကင်တွယ်နေရပြီးမြန်မာပြည်ကလူနာတွေကိုလည်းဖုံးကနေတဆင့်အကူအညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယာသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်နားဆင်ကြပါ
โอเคဒေါက်တာဇေယာသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကံအားလူအများစုဒီ80ကျားကနေတော့မှရဖို့ပေါ့နော်ထက်ဆောင်အဖြစ်ကာကွယ်ဆေးတွေမလိုသေးတဲ့သူတွေမထိုးကြပဲနဲ့လိုတဲ့သူတွေကိုဦးစားပေးဖို့မှာထက်ဆောင်ကာကွယ်ဆေးထိုးဖို့လိုသူတွေအတွက်ဆိုရင်ရောဆရာကြီးအဓိကဘာစရှင်းပြခြင်းလဲ
တကယ်လိုအပ်တဲ့လူတွေရှိလားဆိုတော့ဘူစက်လုပ်ရတဲ့လူရှိပါတယ်ဘာလို့လဲဆိုတော့တချို့လူတွေကအန်တီဘော်ဒီမထွက်ပါဘူးကိုကျွန်တော်တို့တွေ့ပြီးသွားပါပါဆိုတော့အထူးသဖြင့်တော့အရေးကြီးဆုံးအချက်ကဘာတွေလဲဆိုတော့အဲ့လိုကင်ဆာသမားတွေပမာဏငမှာတော့အများကြီးရှိတာပေါ့ဗျာကင်ဆာသမားပေါ့အဓိကတော့နောက်တစ်ခုကတော့အသက်ကြီးတဲ့65နှစ်အထက်လူတွေနောက်တစ်ခုကတော့အထူးသဖြင့်ပေါ့နော် organ transplant လို့ခေါ်တဲ့ဟိုတခြားလူစီကနေအင်္ဂါတွေကိုယူထားတဲ့လူတွေပေါ့လေဥပမာအသက်ထိုးဟိုအစာထိုးထားတာတို့ကြောက်ကအစာထိုးထားတဲ့လူတွေပေါ့လေဒီလိုလူတွေကသူကကိုယ်ခန္ဓာကို immune ကျစေတဲ့ဆေးတောက်နေရတဲ့အတွက်ကြောင့်သူတို့မှာအဲ့လို antibody တွေမထွက်လာဘူးဗျာဆိုတော့အဲ့လူတွေအတွက်ကိုတော့လိုပါတယ်သူတို့ဒီခုနလိုမျိုး booster ကိုလိုပါတယ်ဒါပေမဲ့ဘယ်အချိန်မှ booster ပေးရမလဲဆိုတဲ့ဟာတော်တော်လေးစကားပြောတာကိုရဲ့ဘာလို့ဆိုတော့ကျွန်တော်အခုလည်းတွေးလိုက်ပါမှာ CDC ကဆိုရင်ကျွန်တော်တို့ကို6လနဲ့7လကြာလို့ရှင်ထိုးလို့ရတယ်လို့ပြောတယ်အခုဆို Moderna ဆိုလည်းထိုးလို့ရပါပြီ GNG ဆိုလည်းဒုတိယတလုံးထိုးလို့ရပါပြီဆိုပြီးတော့ပေးလိုက်တယ်ပေါ့နော်ဆိုတော့ထိုးနည်းတူစွာပဲတရုတ်ပြည်ကထုတ်တဲ့ Sinovac ဒီသူတို့အနေနဲ့ဒါမျိုး clinical trial ထွက်လာမှာပါဒါပေမဲ့6လကျော်သွားလို့ရှိရင်တော့ခုနလိုပြောတဲ့65နှစ်အထက်ကျွန်တော်တို့မှလည်း data တွေထွက်လာမှာလို့ထင်ပါတယ် maybe 65 နဲ့ Sinovac ကလိုချင်လို့မယ်ပေါ့เนาะမလိုချင်လည်းမလိုဘူး maybe နှလုံးထဲထိုးလို့ဟိုဘယ်လိုခေါ်မလဲကောင်းတဲ့ဆေးလည်းဖြစ်ချင်းဖြစ်နေမှာပေါ့လीဆိုတော့ကျွန်တော်အနေနဲ့ပြောရလို့ရှင်တော့အခုချိန်ထိတော့ဘာမှတိကျပြတ်သားတဲ့ဖြေတစ်ခုတော့မရှိသေးဘူးပေါ့လी for Sinovac အတွက်ကတော့
ဟုတ်ကဲ့ဆရာရေနောက်တစ်ခုအားဒီ COVID ရောဂါဖြစ်ပြီးတဲ့သူတွေမှာတော့ဒီသဘာဝကကိုယ်ခံအားရတယ်ဆိုပေမဲ့ဘယ်လိုအချိန်မှာသူတို့လဲကာကွယ်ဆေးပြန်ထိုးဖို့လုပ်လဲဆရာရေ
ဒီယောဂါကြောင့်ရလာတဲ့ immunity ပေါ့နော် natural သဘာဝရရလာတဲ့ immunity ကတဖြည်းဖြည်းကြာရင်ねဟိုအဖြစ်သွားပါတယ်ပျောက်ွယ်သွားပါတယ်ဒါသိကြပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကဘယ်လိုပြောလဲဆိုတော့ okay ပထမနှစ်ပတ်မှာတော့ vaccine လုံးဝထိုးလို့မရပါဘူးဘာဖြစ်လို့ဆိုတော့ဒီယောဂါလက္ခဏာရှိနေသေးတာဟုတ်တခြားလူကိုကူးတော့နံပါတ်1ကဆိုတော့တလအတွင်းကိုထိုးလို့ရလားဆိုထိုးလို့ရပါတယ်တလကျော်လို့ရှင်လည်းထိုးလို့ရပါတယ်ဘယ်ချိန်ထိစောင်းလို့ရလဲမထိုးဘဲနဲ့နေလို့ရလားတချို့လူကမေးငါမထိုးဘဲနဲ့ဘယ်လောက်ချိန်ထိနေလို့ရသလဲဆိုတော့ဘယ်လောက်ထိနေလို့ရလဲဆိုတော့ကံဒီကံမတော့ပြောလို့တော့မရဘူးဒါပေမဲ့လည်းကျွန်တော်တို့ခံမှန်းကြည့်ရတော့3လလောက်ထိရတော့ okay တယ် antibody ကတဖြည်းဖြည်းနဲ့ကျကျသွားတယ်ပေါ့3လလောက်ကျော်သွားလို့ရှင်တော့မရှိတဲ့လောက်ကိုကျသွားနိုင်တယ်ပေါ့ဆိုတော့ဖြစ်နိုင်လို့ရှင်တော့ပထမ3လရောဂါရပြီပထမ3လအတွင်းမှာထိုးပါဒါပေမဲ့လေဘယ်နှလုံးထိုးရမလဲဆိုတော့နောက်တစ်ခုထပ်ပြောတာပေါ့လေဆိုတော့ကျွန်တော်တို့ကတော့အခုအချိန်မှာကျွန်တော်တို့ဒီနိုင်ငံမှာတော့ Sinovac ဆိုတော့ကျွန်တော်လည်းသိမပြောရဘူးကွာကျွန်တော်တို့ဒီနိုင်ငံမှာတော့ကျွန်တော်တို့ကဘာကိုပြောလဲဆိုတော့ဒီ Pfizer ပဲဖြစ်ဖြစ် GNG ပဲဖြစ်ဖြစ် Moderna ပဲဖြစ်ဘာပဲရရတစ်လုံးပဲထိုးလိုက် okay တယ်ဘာဖြစ်လို့လဲဆိုတော့ယောဂါရထားပြီးတဲ့လူကိုကျွန်တော်တစ်လုံးထိုးလိုက်ခြင်းဒီကျွန်တော်တို့ booster ပေးလိုက်တဲ့အလိုမျိုးပဲပေါ့နော်ဒီဟာဒီ topic ကိုကျွန်တော်အနေနဲ့လွန်ခဲ့တဲ့သုံးလပြောလို့ရှိရင်ကျွန်တော်မပြောရဲပါဘူး။ဘာလို့လဲဆိုတော့ကျွန်တော်မှ data လည်းမရှိဘူး။လုပ်တဲ့ experience လည်းမရှိဘူးပေါ့နော်။အခုဆိုရင်တော့ယောဂါရထားပြီးတဲ့လူဆိုရင်တော့ကျွန်တော်တို့ကတော့တစ်လုံးပဲထိုးလိုက်တယ်။သုံးလအတွင်းမှာထိုးကြည့်လိုက်တယ်။ထိုးလိုက်ပြီးသွားလို့ရှိရင်ဘာလို့လဲဆိုတော့သဘောကတော့ယောဂါရထားရဲဆိုတာကျွန်တော်တို့ဆေးကိုနှလုံးထိုးထားတယ်လို့မျိုးပဲပေါ့လေ။တတ်မှတ်လိုက်တယ်ပေါ့။ပြီးတော့သူ့ကို booster တစ်လုံးပေးလိုက်တဲ့သဘောပဲ။ပြီးလို့ရှိရင်ကျွန်တော်တို့ကနောက်6လလောက်အထိမှာကြာလို့ရှိရင်နောက်ထပ်တစ်လုံးပြန်ထိုးမလား။6လကျော်ရင်နောက်ထပ်တစ်လုံးပြန်ထိုးမလားပေါ့နော်။အဲ့လိုမျိုးသူတို့ discussion လုပ်ပါတယ်။ဆိုတော့ဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ထင်ပါတယ်နှလုံးလုံးထိုးခြင်းနဲ့ထိုးလို့တော့ရနိုင်မယ်လို့တော့ထင်ပါတယ်တစ်လုံးနဲ့ထိုးကြည့်တာတော့ကျွန်တော်အမှားတော့မခံရဘူးကျွန်တော်မဆန်းဘူးတဲ့အတွက်ကြောင့်လေအဲ့ဒီအပိုင်းကိုပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီလူအများကိုခံအားရဖို့အတွက်ပေါ့နော်မဖြစ်မနေဦးစားပေးထိုးရမယ့်သူတွေဆိုလို့ရှိရောဘာကိုဒီကထောက်ပြခြင်းလဲဆရာကြီ
းတခြားလူတွေကိုပေါ့နော်မတတ်တဲ့ဒီနေရာမှာရှိတဲ့လူတွေကိုပေးလို့ရှိရင်တော့အများကြီးကောင်းလာမှာပေါ့နော်နေဆိုတာလေဗမာနိုင်ငံမှာကျွန်တော် example Romania ကိုပြောခြင်းနဲ့ဆိုတော့ဒီ Italy မှာဖြစ်သွားတယ်သူပိနာနိုင်ငံတွေမှာဖတ်ဒီ case တွေအများကြီးဖြစ်သွားတယ် Romania မှာအခုကျမှဖြစ်လာတယ်ဆိုတော့ Tony လူသားပဲကျွန်တော်တို့မှာတောင်တန်းဒေသတွေရှိပါတယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့ဆိုတော့ဥမာကချင်ပြည်နယ်မှာဆိုလဲကျွန်တော်တို့တော့ကြားတာပဲအဲ့လိုမျိုး case တွေဖြစ်လာတယ်ဆိုပြီးတော့ဟိုသတင်းတွေတက်လာတာတော့တွေ့တယ်ပေါ့လေဆိုတော့ဗမာနိုင်ငံမှာတော့သတင်းဒီလိုဖြန့်ချိမှုပိုင်းမှာလည်းတချို့ပိုင်းတွေကလည်းအားနေတဲ့ပိုင်းဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့နော်ဟိုဘယ်နေရာမှာသတင်းတွေထွက်လာတယ်ဘယ်နေရာမှာ case ဖြစ်တယ်လဲဆိုတော့မသိဘူးဆိုတော့ဒီနယ်ဒီမှာထိုးလို့ရတဲ့အခွင့်အရေးရှိလို့ရှင်ပထမတစ်လုံးဖြစ်လဲထိုးပါဒုတိယတစ်လုံးကတလကျော်သွားလို့ရှင်လည်းထိုးလို့ရပါတယ်ဟို၄ဘတ်အတိအကျမှာထိုးရမယ်ဆိုတာမျိုးကမရှိပါဘူး၆ဘတ်ကြာလို့ဒုတိယတစ်လုံးရတယ်ထိုးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီလူများကိုခံအားစရဖို့လုံးဝမထိုးရသေးတဲ့သူတွေကိုဦးစားပေးထိုးတဲ့ချိန်မှာဒီကာကွယ်ဆေးထိုးပြီးသူတွေအတွက်ရောပေါ့နော်အားလုံးအတွက်အဓိကကာကွယ်သင့်တဲ့နေရာတွေဆိုရင်ရောဒီနိုင်ငံတကာအတွက်ကြုံနေရမြန်မာနိုင်ငံအတွက်ဘယ်လိုထောက်ပြခြင်းလဲဆရာကြီ
းစားတော့ဆိုင်နေမှာဆိုရင်အပြင်မှာစားမလားအထက်မှာစားမလားကျွန်တော်တို့ဒီနယူးယောက်ကတော့ဗက်ဆင်းထိုးဟိုကပ်ပြားလေးတွေကျွန်တော်တို့တယ်လီဖုန်းထဲမှာထုတ်လိုက်ပြီးဆိုတော့အဲ့ဒီကပ်ပြားမရှိလို့ရှင်ပေးမဝင်မှုကိုဆိုတော့ကျွန်တော်ပြောခြင်းတဲ့သဘောကအလွာပေါင်းမြောင်များစွာသောနေရာကလူတွေကပါဝင်ပတ်သက်ရပါမယ်ဒီယောဂါကိုထိမ့်ဖို့တော့ကကိုဒီအစိုးရတခုတည်းလောက်တာရလို့မဟုတ်ဘူးဒါကဟိုကိုယ့်ရဲ့စီးပွားရေးတခုတည်းနဲ့ဟိုတနည်းအားလိုမျိုးပေါ့နော်လူရောက်300ကျော် club ဖွင့်နေဆိုတာဒါမျိုးကလုံးဝမလုပ်တဲ့အရာတခုပါနောက်တစ်ခုကဗမာနိုင်ငံမှာတော့အများစုကဒီလက်ဖက်ရည်ဆိုင်တို့ဒီလိုမျိုးပေါ့နော်လက်ဖက်ရည်ဆိုင်ဆိုတာကလေဟို open လို့တော့ပြောကြတာပေါ့နော် open ဆိုလေဟာနယ်ထဲမှာဖြစ်တယ်လို့တော့ပြောတယ်ဒါပေမဲ့လည်းကိုစဉ်းစားကြည့်ခုံတွေကတည်တည်လေးပဲ၄ယောက်ထိုင်ကြည့်လိုက်တယောက်မျက်နှာတယောက်ကကတ်နေတာပဲဆိုတော့ဒါတွေကအရန်ကိုကူးနိုင်တဲ့အနေအထားတွေရှိတာပေါ့နော်နောက်တစ်ခုကဒီလက်ဖက်ရည်ဆိုင်မှာဖြစ်တဲ့ရေနေချမ်းမကွက်ဒီကင်နာတွေတယောက်လက်ကနေတယောက်ကင်နာတွေဟိုကျွန်တော်တို့ဒီ hand sanitizer လို့ခေါ်တဲ့လက်ကိုဖျန်းတဲ့ဆေးရည်တွေရှိတာတွေဆိုတော့ဒါတွေအပေါ်မှာအများကြီးမူတည်တယ
်ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
အရေးကြီးတဲ့တချက်ကတော့ကိုယ့်ရဲ့ယောဂနေမကောင်းဖြစ်တယ်ထင်လို့ရှိရင်အလုပ်ကိုမသွားပါနဲ့။ဘာဖြစ်လို့လဲဆိုတော့ ကိုတရက်လောက်အလုပ်မသွားခြင်းနှစ်ရက်လောက်အလုပ်မသွားခြင်းသည်ကိုအလုပ်ခွင်မှာရှိတဲ့လူကောင်းမြောင်များစွာရဲ့အသက်ကိုတခါတလေကာကွယ်သွားနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဘစ်ကယောဂာနဲ့ပတ်သက်ပြီးကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဆက်လက်ပြီးတော့ထုတ်လွှင့်မှာကဖီဗာဝိုင်းတော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်နားဆင်ကြည့်ရှုကြပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖအံမြို့နယ်ထဲမှာလိုက်စင်မဲ့မော်တော်ယာဉ်အားလုံးကိုစစ်ကောင်စီကနေဖမ်းဆီးမှုတွေလုပ်ဆောင်နေပါတယ်။ရခိုင်ပြည်နယ်ဝင်းကြီးချုပ်ဟာဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်တယ်ဆိုတာနဲ့ကယားပြည်နယ်ရဲကတိုက်ပွဲနဲ့ဖမ်းဆီးမှုအခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဗအံမြို့နယ်ထဲမှာလက်နက်ကင်အဖွဲ့အစည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့မော်တော်ယာဉ်အပါအဝင်လိုင်စင်မဲ့မော်တော်ယာဉ်အလုံးကိုအခုလကစပြီးစစ်ကောင်စီကဖမ်းဆီးမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။လက်ရှိအချိန်မှာဗအံမြို့ရဲ့အဝင်နေရာဖြစ်တဲ့တန်လွင်တရား၊စားတပြင်းတရားနဲ့အိမ်ထုတိုးဂိတ်တွေမှာလိုင်စင်မဲ့ကားတွေကိုဗအံမြို့ထဲပေးမဝင်တော့ဘဲစစ်ကောင်စီတပ်တွေကဖမ်းဆီးသိမ်းဆီးမှုတွေပြုလုပ်နေပြီလို့ခန်နေကပြောပါတယ်ဓာတ်အပြင်ထိုင်းမြန်မာနယ်စမြဝတီကုံတွယ်ရေးလမ်းကြောင်းပေါ်မှာရှိတဲ့တင်ကန်းညီနောင်ဂိတ်အပြင်ကော့ကရစ်မြို့အထက်လိုင်ဝဂိတ်တွေမှာလည်းလှိုင်းစင်မဲ့မော်တော်ယာဉ်အပါအဝင်နယ်စကနေဝင်လာတဲ့တရားမဝင်ကုံတွယ်မှုတွေကိုလာမယ့်ဒီဇင်ဘာလမှာစက်မစစ်ဆေးတော့မယ်လို့လည်းမြဝတီနယ်စကုံတွယ်ရေးနဲ့နီးစပ်သူတွေထံကသိရပါတယ်ကရင်ပြည်မှာထိုင်းမြန်မာနယ်စနဲ့နီးတဲ့အတွက်အများစုဟာနယ်စကဝင်လာတဲ့လှိုင်းစင်မဲ့မော်တော်ယာဉ်တွေကိုအသုံးပြုကြသလိုကရင်လက်နက်ကအဖွဲ့အစည်းထောက်ခံချက်လက်မှတ်နဲ့လှုပ်ထားတဲ့ကားတွေဆိုရင်ရခိုင်အစိုးရလက်ထက်ကမြို့တွင်သွာလာခွင့်ပြုထားတာရှိပါတယ်
။နိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခါနဲ့တရားစွဲခံထားရပြီးအလုတ်ကျန်းတဲ့ထောင်တာနဲ့နေချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကနိုဝင်ဘာလ22ရက်နေ့ကပယ်ချလိုက်ပါတယ်။ဦးညီပူကိုအောက်တိုဘာလ10ရက်နေ့တုန်းကစစ်တွေခရိုင်တရားရုံးကနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်905ခါနဲ့အလုတ်ကျန်းတဲ့ထောင်တာနဲ့နေချမှတ်ခဲ့တာပါတဆုံတရားအကြောင်းပြချက်မရှိဘဲခရင်တရားရုံးကပယ်ချလိုက်ပေမဲ့ပြည်နယ်တရားလွတ်တော်ကိုဆက်လက်ယူခံတင်သွင်းသွားမှာဖြစ်တယ်လို့အမှုကိုလိုက်ပါပေးနေတဲ့တစင်ဥပဒေအထောက်ကူပြုဖွဲ့ကရှင်းနေဦးအောင်မြတ်ကျော်ကပြောပါတယ်စစ်တပ်ကအနာသိမ်းပြီးနောက်ဦးညီပုကိုနေငယ်ချေချုပ်ချထားရကနေပြန်လွတ်ပေးပြီးနောက်ပိုင်းဖေဖော်ဝါရီလ10ရက်နေ့ကပြန်လည်ဖမ်းဆီးပြီးနိုင်ငံတော်ကြီးညိုပြက်စီမှု905ခအပါဝင်အကြတိလိုက်စားမှုတိုက်ဖျက်ရေးပုံမှ55တို့နဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်
မွန်ပြည်နယ်မှာဆိုင်ကယ်တစည်းပေါ်လူနှစ်ဦးစီးလာပါကအထူးစစ်ဆေးသွားဖို့ညွှန်ကြားထားတယ်လို့မော်လမြိုင်မြို့အထွတ်ထွေအုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူတဦးကပြောပါတယ်ပြည်နယ်ရဲအရာရှိတဦးကတွေ့တဲ့ဆိုင်ကယ်တိုင်းကိုစစ်ဆေးမှာမဟုတ်ပေမဲ့နှစ်ယောက်စီးတာတွေ့ရင်လိုအပ်ရင်စစ်ဆေးမင်းများမှာဖြစ်ပြီးစစ်ဆေးမခံလို့ပဲထွက်ပြေးရင်တော့ပြက်ခတ်ဖမ်းဆီးတာလုပ်နိုင်ပါတယ်လို့ဆိုပါတယ်အခုနိုဝင်ဘာလစာမိုင်းကစပြီးဒဝဲဘိတ်အပါအဝင်တခြားမြို့နယ်တွေမှာအမျိုးသားနှစ်ယောက်ဆိုင်ကယ်အတူစီးလာတာအမျိုးသမီးနောက်ကနေအမျိုးသားလိုက်ပါစီးနင်းနေတာတွေ့ရင်တော့အမေးများမရှိပဲပြစ်ခတ်ဖမ်းဆီးသွားမယ်လို့နှစ်ဆက်ကကောင်စီကတေတန်တရအမိန့်တဲ့အနေနဲ့ထုတ်ပြန်ထားပါတယ်
ချင်းပြည်နယ်ရဲ့နေနမိတ်ထိဆက်နေတဲ့စကိုင်းတိုင်းကလေးမြို့အနောက်ဘက်တနီယာမှာ PDF ကလေးတပ်ခွဲစခန်းတစ်ခုကိုနိုဝင်ဘာလ16ရက်နေ့နာနဲ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေကစီးနင်းတိမ့်ပိုက်ပြီးတဲ့နောက် PDF ကလေးစေးတပ်ဖွဲ့မှအမျိုးသမီး10ဦးနဲ့ရဲဘော်2ဦးစုစုပေါင်း12ဦးကိုဖမ်းဆီးခံခဲ့ရတာဖြစ်ပြီးရဲဘော်3ဦးကိုညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ PDF ကလေးတပ်ဖွဲ့ကတာဝန်ရှိသူကပြောပါတယ်အသက်ရှင်ကျန်ရစ်တဲ့စေးတပ်ဖွဲ့ဝင်အမျိုးသမီး9ဦးကိုတော့စစ်ကောင်စီကကလေးမြို့ရဲစခန်းအချုပ်မှာညာအိတ်ချုပ်နှောင်ထားပြီးမနေ့ဆိုကလေးမြို့ဒေသကုကဲရဲစစ်ဌာနချုပ်စစ်ကြောရေးရုံးမှာစစ်ဆင်းနေတယ်လို့ PDF ကလေးတာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့တုန်းကလည်းကလေးမျိုးစစ်ကောင်စီလက်အောက်ခံအမှတ်644စီလင်းနဲ့ပစ္စည်းတပ်ရင်းကို PDF ဆိုလမ်း CDM CN CDF KKG တပ်ခွဲကဝင်ရောက်တိုက်ခိုက်ပြီးရန်တူလောင်ယုံတချို့ဖောက်ခွဲဖျက်ဆီးခဲ့တယ်လို့သိရပါတယ်
ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ထံမှာကိုဗစ်ကာကွယ်ဆေးထိုးမထိုးကိုစစ်ကောင်စီတပ်ကနေတအိမ်တက်စင်းစစ်ဆေးမှုတွေပြုလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်။နိုဝင်ဘာလလယ်ကစပြီးမြန်မာစစ်တပ်ဟာကြောက်မဲမြို့နယ်လမ်းမကြီးမှာစောင့်ဆိုင်ပြီးကိုဗစ်ကာကွယ်ဆေးထိုးမထိုးစောင့်စစ်ရာကနေနိုဝင်ဘာလနောက်ပိုင်းမှာတော့မြို့တွင်းရပ်ကွက်ကဒေသခံတွေနေအိမ်တွေထဲအထိဝင်ရောက်စစ်ဆေးနေတာပါ။လက်နက်ကိုစီနဲ့ဝင်ရောက်စစ်ဆေးရာမှာဒေသခံတွေကထိတ်လန့်ကြောက်ရွံ့ပြီးစစ်ခွင့်ပေးရတာလို့နေအိမ်စစ်ခံရတဲ့အမျိုးသားဦးကလည်းပြောပါတယ်
ကချင်မင်းနယ်ဝိုင်းမော်မြို့နယ်အတွင်းရှိဝူရန်ကျေးရွာမှာကိတ်တာဘီလီစုဘီတို့စစ်တပ်ဖွဲ့ဝင်တပ်သားတွေကနေလမ်းသွားလမ်းလာပြည်သူတွေစီကငွေကြေးတောင်းခံမှုတွေပြုလုပ်နေတယ်လို့ဒေသခံရွာသားတွေကပြောပါတယ်ဒီကိတ်ကိုအခုနိုဝင်ဘာလ3ပိုင်းမှာစထားပြီးငွေကြေးကောက်ခံတာတွေလုပ်နေတဲ့အကြောင်းလမ်းသွားလမ်းလာတွေကိုဟင်းဖိုးဆိုပြီးပတ်စံတောင်းနေတာမျိုးကားတွေဆိုင်ကယ်တွေကိုတားပြီးတောင်းတာမျိုးတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကပြည်သူစစ်တပ်ဖွဲ့တွေကိုပုံမှန်မထောက်ပံ့နိုင်တာကြောင့်အခုလိုငွေကြေးကောက်ခံခိုင်းတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကြားပြည်နယ်ထဲမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့အကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့စစ်ကောင်စီဘက်ကနေဖမ်းဆီးအရေးယူမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့ကျွန်မအမြန်နေတင်ဆက်ပေးပါမယ်ရှင်နိုဝင်ဘာလ23ရက်နေ့မှာတော့ဒီမော့ဆိုမြို့နယ်ထဲကနေရာ3ခုမှာစစ်ကောင်စီတပ်နဲ့ KNDF တို့အကြားမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ကရီးနီးယားအမျိုးသားကာကွယ်ရေးတပ်မတော် KNDF ကပြောပါရယ် KNDF တာဝန်ရှိသူတယောက်ပြောတာကတော့
မင်းညကတော့ဒါတိုက်ပွဲ3ကြိမ်ဖြစ်တယ်ပေါ့လေမနေ့9:00မှာကျွန်တော်တို့ဒေါက်ဖူစီမှာတိုက်ပွဲ3ကြိမ်ဖြစ်တယ်အဲ့ဒီမှာစစ်ကောင်စီက9ရောက်တည်တယ်9ရောက်တော့တန်ရရတယ်ပေါ့လေ
စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေါက်ဖူစီဘုံကြီးကျောင်းရှိကနေအိမ်နှလုံးကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားမှုနဲ့အတူဖမ်းဆီးမှုတွေလည်းရှိလာပါတယ်နိုဝင်ဘာလ22ရက်နေ့မှာလွိုက်ကော်မြို့နောင်ရရက်ကွက်ကခရစ်တုဘုရင်ဖះเจ้าဝင်းကိုစစ်တပ်ကနေဝင်ရောက်စီးနှင်းရှာဖွေခဲ့ပြီးတော့ဆရာဝန်တွေသူနာပြုတွေအပါအဝင်စေတနာဝန်ထမ်း18ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်။နိုဝင်ဘာလ23ရက်နေ့မှာတော့သူတို့တွေပြန်လွတ်လာတယ်လို့စီးကန်းနဲ့နီးစပ်သူတယောက်ကပြောပါတယ်
။ဒီမနေ့ကတော့ဟုတ်တယ်သူတို့အားလုံး18ယောက်ကလုံးလွတ်လာပါတယ်နော်လွတ်လာကကောက်မှုကျန်ရောက်တယ်6နိုင်ကျော်တော့သူတို့ကကောက်မှုပြန်ရောက်တယ်
ဒီစည်းကမ်းဟာတရားမဝင်စည်းကမ်းဖြစ်ပြော့စည်းကမ်းထဲမှာ CDM လုတ်ထားတဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ပုံမှန်905ကကြီးနဲ့တရားစွဲဆိုခံထားတဲ့သူတွေလည်းပါဝင်တယ်လို့မြဝတီသတင်းဌာနကဆိုပါတယ်။နိုဝင်ဘာလ10ရက်နေ့ကနေ21ရက်နေ့အထိဒေသအတွင်းမှာ9ယောက်ပြစ်ဒဏ်ခံရပြော့21ယောက်အဖမ်းခံရတဲ့အတွက်အာဏာသိမ်းပြီးတဲ့နောက်ပြည်နယ်အတွင်းပြစ်ဒဏ်ခံရသူ132ဦးဖမ်းဆီးခံရသူက239ဦးရှိသွားပြီလို့ခရီးနီလူမှုအသင်းဖွဲ့များကွန်ရက်ကနှစ်ပတ်တကြိမ်ထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တန့်ထားတာတစ်နှစ်နီးပါးရှိလာနေပြီမဲ့လဲစစ်ဘေးဒုက္ခသည်သသိန်းနီးပါးကဒီနေ့အချိန်ထိနေရက်ကိုမပြောင်းနိုင်သေးပါဘူး။ဒီအကြောင်းကိုတော့နမ်ဟ ோம் ကနေတင်ဆက်ပြီးသွားမှာပါရှင်။
မြောက်ဦးမြို့နယ်ပြည်ပင်ရင်စစ်ရှောင်စခန်းမှာလည်းလူဦးရေ3000နီးပါးနေထိုင်နေတာဖြစ်ပြီးသူတို့နေရမှာတပ်မတော်ဘက်ကတပ်ဆွဲထားတာတွေရှိနေပါတယ်။အဲ့ဒီဒေသမှာမကြာခဏဆိုသလိုမင်းမြုပ်မိုင်းပေါက်ကွဲမှုတွေရှိနေသေးတာကြောင့်နေရမပြန်နိုင်ကြသေးတာဖြစ်တယ်လို့လည်းစခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။လူတို့ဒေသတွေမှာနေတဲ့အမြင့်ရနေတဲ့နေရာတွေမှာမိုင်းတွေရှိတဲ့မကြာခဏတို့တိရစ္ဆာန်တွေတော်နေတောင်းထားပေါက်နေတဲ့ဦးဦးနဲ့ထားပေါက်နေကြတယ်လေ။အဲ့ဒီလူတို့ရဲ့အဲ့ဒါလည်းတကြောင်ပါတယ်သူတို့ဆော့ဝတ်နေရဲ့အခက်အခဲလေးတကြောင်ပါတယ်လေ။အဲ့ဒါနဲ့ကျွန်တော်တို့အဲ့ဒါနဲ့မပြန်တော့လို့ကျွန်တော်ခံယူနေတ
ယ်။ရခိုင်ပြည်နယ်ကောင်စီဘက်ကတော့စစ်ရှောင်တွေနေရပြန်ရေးအတွက်ကူညီထောက်ပံ့ပေးမယ်လို့ပြောဆိုထားတာတွေရှိနေတယ်လို့တချို့စစ်ဘေးဒုက္ခသည်တွေကိုနေရပြန်နိုင်ဖို့ဆောင်ရွက်ပေးနေတာလည်းရှိနေပါတယ်။စစ်ဘေးဒုက္ခသည်တွေကိုနေရပြန်ကြဖို့ကောင်စီဘက်ကတိုက်တွန်းနေပေမဲ့နေရပြန်မဲ့စစ်ဘေးဒုက္ခသည်တွေအတွက်လုံခြုံရေးအမခန့်ချက်မပေးနိုင်သေးတာကြောင့်နေရမပြန်သေးတာဖြစ်တယ်လို့လည်းလူဦးရေ 9,000 ကျော်လောက်နေထိုင်နေတဲ့စင်ဘောကိုင်းစစ်ရှောင်စခန်းတာဝန်ခံဦးညီပုကပြောပါရယ်။
အခုလက်ရှိကကျွန်တော်တို့ဆင်းရောက်ဆမ်းမှာပဲနေတယ်ဒီအစိုးရဘက်ကနေပြီးတော့ပထမတစ်ကြိမ်နှစ်ကြိမ်သုံးကြိမ်လောက်တော့အင်ဂျင်မဲ့စီးရင်တွေကောက်တယ်ဒါပေမဲ့သူတို့ဘက်ကတစ်လုံးတရာဟိုဒီပြည်သူတွေရဲ့လုံခြုံရေးကိုသူတို့ဘက်ကနေပြီးအာမခံမပေးနိုင်ဘူးအဲ့ဒီအတွက်နဲ့ကျွန်တော်တို့ကမပြန်ဖြစ်သေးဘူး
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2020ခုနှစ်နိုဝင်ဘာလကတည်းကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေရပ်တနေတာပါဒါပေမဲ့လည်းဒီလအတွင်းမှာပဲမောင်တော်မြို့နယ်ဘက်မှာတိုက်ပွဲတချို့ဖြစ်ပွားခဲ့တာရှိသလိုရခိုင်ပြည်နယ်မှာအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တဲ့အနေအထားရှိနေတယ်လို့လည်းရခိုင်လက်နက်ကိုင် AA ဘက်ကပြောဆိုထားပါတယ်
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ကရင်ပြည်နယ်ဗအာမြို့နယ်ထဲမှာလိုင်စင်မဲ့မော်တော်ယာဉ်အားလုံးကိုအခုလကစပြီးစစ်ကောင်စီကနေဖမ်းဆီးမှုတွေတိုးမြင့်လှုပ်ဆောင်နေပါတယ်။ပုံမှန်905ခခွေးနဲ့တရားစွဲခံထားရပြီးအလောက်ကျနဲ့ထောင်ဒဏ်နှစ်ချမှတ်ခံထားရတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပုရဲ့အယူခံကိုစစ်တွေခရိုင်တရားရုံးကပယ်ချလိုက်ပါတယ်။
တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအမီပါ။
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA American အတန်ရဲ့အတန်လွှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။လိုင်းတိုမီတာ3246တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့လဲဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုခြင်းနဲ့ဆိုရင် email လိပ်စာ vamis@voanews.com ကိုစာရေးသားနိုင်ပါတယ်အခုဆက်လက်ပြီးသတင်းအချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြပါလိမ့်မယ်
တောင်အာဖရိကနိုင်ငံမှာနောက်ထပ်ကိုဗစ်ရောဂါပိုးမျိုးကွဲသစ်တစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိထားပြီးလူဦးရေအများဆုံးဖြစ်တဲ့ဂေါ်တန်ပြည်နယ်မှာငရဲသူတွေချာကူးစက်မှုနှုန်းများနေပြီးဗီဇာပြောင်းလဲမှုမြန်ဆန်တဲ့အတွက်စိုးရိမ်ရတဲ့အကြောင်းကျန်းမာရေးဝန်ကြီးကပြောပါရယ်လွန်ခဲ့တဲ့5ရက်အတွင်းကိုဗစ်ရောဂါကူးစက်မှုတွေတိတိကျကျတိုးလာနေပြီးမျိုးကွဲသစ်ကြောင့်ဖြစ်နိုင်တဲ့အကြောင်းလဲကြာသပတေးနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာဝန်ကြီးဂျိုးဖာလာကပြောဆိုထားတာပါအာဖရိကမှာနေ့စဉ်ကိုဗစ်ရောဂါကူးစက်သူလူနာသစ်200လောက်ရှိနေရကနေပြီးခဲ့တဲ့သတင်းပတ်ကစားတိတိကျကျတိုးလာရမှာဗိုလ်ထုနေက1200ကျော်ရှိခဲ့ပြီးကြာသပတေးနေ့မှာတော့2465ယောက်ထိရှိခဲ့တာပါကိုဗစ်ရောဂါပိုးအမျိုးအစားအသစ်ကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ကြမ်းကျင်သူအဖွဲ့ကတောက်ချန်နေမှာလေ့လာဆန်းစစ်ဖို့လဲစီစဉ်ထားပါတယ်ရုရှားနိုင်ငံဆိုင်ဘီးရီးယားဒေသကကြောင်မီးသွေးတူးဖော်ရေးလုပ်ငန်းမှာတန်ငွေယူဆရာကမတော်တဆမှုကြောင့်အလုပ်သမားတွေနဲ့အရေးပေါ်ကယ်ဆယ်ရေးဝန်ထမ်း52ယောက်တေဆုံးသွားတဲ့ကြောင်းရုရှားသတင်းတွေကဖော်ပြပါရယ်ဆိုဗီယက်ယူနီယံခေတ်ကဆက်လို့အဆိုးဆုံးကြုံရတဲ့မတော်တဆမှုမှာပိတ်မိနေတဲ့ကြောင်မီးသွေးလုပ်သားတွေကိုကယ်ဆယ်ဖို့ကြိုးစားတဲ့အရေးပေါ်ကယ်ဆယ်ရေး6ဦးလည်းတေဆုံးသွားကြတာပါမတော်တဆမှုဖြစ်ခဲ့တဲ့ကြောင်မီးသွေးလုပ်ငန်းကညွန်ကြားရေးမှုနဲ့လက်ထောက်အရာရှိတို့ပါဝင်တာဝန်ရှိသူ3ယောက်ကိုဖမ်းဆီးထားတဲ့ကြောင်းလဲဒေသခံစုံစမ်းစစ်ဆေးကော်မတီကပြောဆိုခဲ့ပါရယ်စုံစမ်းစစ်ဆေးသူတွေကတော့တွင်းထဲကလေဝင်လူထွက်ပေါက်တွေမှာတန်းငွေယူဆရာကနေကြောင်မီးသွေးလုပ်သားတွေအသက်ရှူမွန်းချက်တည်ဆုံးတာလို့လည်းပြောဆိုထားပါရယ်ဆိုမာလီယာနိုင်ငံမိုဂါဒီရှိမြို့တော်ကစာတင်ကြောင်းတစ်ခုအနီးကြာသပတေးနေ့တုန်းကလုံခြုံရေးရင်နှံကိုပစ်မှတ်ထားတိုက်ခိုက်တဲ့အသေးခံကားဘုံးပေါက်ကွဲမှုကြောင့်လူ၈ယောက်ထက်မနည်းတည်ဆုံးပြီး18ယောက်ဒဏ်ရာရသွားပါရယ်ကျေလောင်တဲ့ပေါက်ကွဲစားနဲ့လော့စတဲ့မြို့ကလုံးတွေကြောင့်ဘေးလွတ်ရာထွက်ပြေးခဲ့ရပြီးပေါင်းအောင်နေရာကပြန်ထွက်လာတဲ့ချိန်မှာအလောင်းရှင်လောင်းနဲ့ဒဏ်ရာရသူ၁၀ယောက်ထက်မနည်းတွေ့ရတယ်လို့လည်းကိုရိုင်းတွေ့သူတယောက်က VOA ဆိုမာလီယာဌာနကိုပြောပါရယ်မိုဘိုင်းတ िश ူးရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့လုံခြုံရေးရင်နှံကိုပြစ်မှတ်ထားအသေးခံဘုံးခွဲတိုက်ခတ်တာဖြစ်တယ်ဆိုပြီးပြောဆိုထားတာပါ
တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဇူဘဲအယ်တာရဲ့နဲ့ဂျိုနာကမ်မီနိုဖြစ်ပါတယ်။ဒီမနေ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 6335နဲ့6383ညလိုင်းဒိုမီတာ49 kHz 6153ညနဲ့တို့ကနေနားဆင်နိုင်ပါတယ်။တောဒရှင်မြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.